Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်ဇွန်လ22ရက်စနေနေ့မနက်ခင်းဗီဒီယိုအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ24.50 MHz အပြင် VOA Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါရှင်။ကျွန်မခွန်ညိုပါခုမနက်ခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါခင်ဗျာ။ကျွန်တော်ရဲမင်းထွန်းပါ။သတင်းတွေကိုကုညံဝင်းအောင်နဲ့အတူကြည့်ကြပါမယ်။အီရန်ပေါ်တိုက်ခိုက်ဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကစာတပရီးနေမှာခွင့်ပြုချက်ပေးခဲ့ပေမဲ့နောက်ပိုင်းမှာဒီခွင့်ပြုချက်ကိုပြန်ရုပ်သိမ်းခဲ့တယ်ဆိုတဲ့သတင်းနဲ့ပတ်သက်ပြီးသမ္မတထရမ့်ကတောက်ကြနေမှာ Twitter မှာရေးသားခဲ့ပါတယ်။တိုက်ခိုက်မှုမစတင်မီ7 မိနစ်အလုံးမှာအမေရိကန်ကိုရုပ်သိမ်းပေးခဲ့ကြောင်းသူကပြောပါတယ်။မင်းနီဆိုလာနိုင်ငံရဲ့ခံစားနေရတဲ့ဒုက္ခတွေအဆုံးသတ်ဖို့သမ္မတနီကိုလတ်စ်ဘတ်ဒူရိုကိုဖြုတ်ချဖို့လိုအပ်တယ်လို့အတိုက်ခံကောင်းဆောင်ဟွမ်ဂွိုင်ဒိုကကုလသမဂ္ဂဒုက္ခရေးဆရာမမင်းဂျီမီရှဲဘတ်လန်နဲ့တွေ့ဆုံဆွေးနွေးမှာပြောကြားခဲ့ပါတယ်။ဒီသတင်းတွေနဲ့အတူတခြားနောက်ဆုံးရသတင်းတွေကိုနားဆင်ကြရပါပ
ါဆက်ပြီးတော့နားဆင်ရမယ့်သတင်းတွေထဲမှာတော့အမေရိကန်အောက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီကအတည်ပြုလိုက်တဲ့မြန်မာစစ်ဖက်အရာရှိတွေပေါ်ဒဏ်ခတ်ပိတ်ဆို့မှုဥပဒေကြမ်းနဲ့ပတ်သက်လို့
အရေးယူတာရှိတယ်အောက်လွှတ်တော်ကနေပြီးတော့ထက်လွှတ်တော်ကိုသူတင်ပြပြီးတော့ထက်လွှတ်တော်မှာတော့ဒီစိတ်ဆန်းနဲ့ပတ်သက်ပြီးတော့အေးအေးဆုံးပြတာတယ်မရှိတဲ့အတွေ့အကြုံမျိုးတော့တွေ့
အမေရိကန်ဆိုင်ရာမြန်မာတမ်မတ်ကြီးနဲ့ဒီအရေးဆက်သွယ်မေးမြန်းချက်ကိုနားဆင်ရမှာပါဒီဥပဒေကြမ်းပါအချက်တွေနဲ့လူမျိုးတုံးတတ်ဖြတ်မှုဆိုတဲ့စကားလုံးကိုတော့မြန်မာအစိုးရဘက်ကတရားဝင်ကန့်ကွက်ပါတယ်ဒုက္ခသည်များဆိုင်ရာနေအဖြစ်အထမတရားတစ်ခါဒုက္ခသည်တွေငြိမ်းချမ်းစွာပြန်လည်နေအခြေချနိုင်တဲ့အနေအထားမြန်မာပြည်မှာမရှိသေးတဲ့အကြောင်းအမေရိကန်ရောက်ဒုက္ခသည်အရေးဆောင်ရွက်နေသူတွေရဲ့ပြောကြားချက်တွေကိုလည်းနားဆင်ကြမှာပါရှင်အခုအရင်ဆုံးတော့စနေမနေ့ခင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုရမင်းထွန်းနဲ့ကိုညာဝင်းအောင်တို့ပြောပြပါမယ်ရှင်
အီရန်ပေါ်တိုက်ခိုက်ဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကစာတပရင်းနေ့မှာခွင့်ပြုချက်ထားခဲ့ပေးခဲ့ပေမဲ့နောက်ပိုင်းမှာဒီခွင့်ပြုချက်ကိုပြန်ရုပ်သိမ်းခဲ့တယ်ဆိုတဲ့သတင်းနဲ့ပတ်သက်ပြီးသမ္မတထရမ့်ကတောက်ကြနေ့မှာ Twitter မှာရေးသားခဲ့ပါတယ်။သူကအီရန်ကပြစ်မှတ်3ခုကိုတိုက်ခိုက်ဖို့အစဉ်အသင့်ဖြစ်နေခဲ့ကြောင်းတိုက်ခိုက်ရင်တည်ဆုံနိုင်မဲ့လူရေအတွက်ကိုမေးမြန်းတဲ့အခါပုဂ္ဂိုလ်ကြီးတူက150လို့ဖြေကြားခဲ့ကြောင်းတိုက်ခိုက်မှုမစတင်မီ7မိနစ်လောက်မှာအမေကိုရုပ်သိမ်းခဲ့ကြောင်းသူ့အနေနဲ့တိုက်ခိုက်ဖို့အလင်းစလုံးမရှိကြောင်းအမေရိကန်စစ်တပ်ဟာပြန်လည်တိစောက်ထားတဲ့တစ်လွင်ပြီးအမြဲအစင်းသိရှိနေတဲ့တပ်ဖြစ်ပြီးကမ္ဘာမှာအကောင်းဆုံးဖြစ်ကြောင်းသမ္မတကရေးသားထားပါတယ်။ဒါ့အပြင်အီရန်ပေါ်အရေးယူပိတ်ဆို့မှုအသစ်တွေလုပ်ဖို့ကိုလည်းအမိန့်ပေးခဲ့ကြောင်းလည်းဒေတာမှရေးသားခဲ့ပါတယ်။အီရန်နိုင်ငံတွေကရေဒါတွေနဲ့ဒုံးပစ်စင်တွေလို့ပြစ်မှတ်တချို့ကိုတိုက်ခိုက်ဖို့သမ္မတထရမ့်ကအစကအမိန့်ပေးခဲ့တယ်လို့ The New York Times သတင်းစာကစတင်သတင်းထုတ်ပြန်ခဲ့တာပါ။အမေရိကန်ထောက်လိုင်းရေးအဝေးထုံးdrones ကိုအီရန်ပစ်ချခဲ့တဲ့အပေါ်လက်တုပ်ပြန်တိုက်ခိုက်ဖို့သမ္မတခွင့်ပြုချက်ပေးခဲ့တယ်လို့ဆိုရတာဝန်ရှိသူတွေကပြောကြားချက်တွေကို Washington Post သတင်းစာကြီးနဲ့တခြားသတင်းတွေကလည်းထုတ်ပြန်ခဲ့ပါတယ်။တချိန်တည်းမှာပဲအီရန်ပေါ်တိုက်ခိုက်မယ်ဆိုတော့သမ္မတ Trump ရဲ့သတိပေးချက်ကိုအိုမန်နိုင်ငံကတဆင့်စာတပ်ရင်းညကရရှိခဲ့ကြောင်းအီရန်ဆိုရက Reuters သတင်းဌာနကိုပြောခဲ့တယ်လို့သတင်းဌာနကပြောပါရဲ့။
ကျောင်းသမားရှီကျင်းပင်ရဲ့နှစ်ရက်ကြာမြောက်ကိုရီးယားပြည်ဆိုင်ဟာနိုင်ငံစလုံးအတွက်အကောင်းဆုံးအချိန်မှာလာရောက်လည်ပတ်တာမျိုးဖြစ်တယ်လို့လေလာဆန်းစစ်သူတွေကဆိုပါတယ်။မြောက်ကိုရီးယားအတွက်တော့အမေရိကန်နဲ့ဆွေးနွေးပွဲလမ်းစာတွေပွင့်သွားစေတယ်လို့တရုတ်နိုင်ငံအတွက်နျူကလ িয়ার အရေးကိစ္စမှာမြောက်ကိုရီးယားအပေါ်တရုတ်ရဲ့ဩဇာလွှမ်းမိုးနိုင်တာကိုမိမောင်းထိုးပြလိုက်တာလည်းဖြစ်ပါတယ်။သမားရှီရဲ့အလေပတ်ခီးဟာတရုတ်မြောက်ကိုရီးယားနိုင်ငံကြားခိုင်မာရင်းနှီးတဲ့ဆက်ဆံမှုတွေကိုပြသလိုက်ရရောက်တယ်လို့နှစ်နိုင်ငံစလုံးရဲ့နိုင်ငံပိုင်မီဒီယာတွေကဖော်ပြပါတယ်။ဒါပေမဲ့ကုလသမဂ္ဂကချမှတ်တဲ့အရေးယူတန်ခတ်မှုတွေကိုတရုတ်နိုင်ငံကထောက်ခံခဲ့တာကြောင့်တရုတ်နဲ့မြောက်ကိုရီးယားနိုင်ငံကြားအဖူးအထစ်တွေရှိခဲ့ပါတယ်။နှစ်နိုင်ငံစလုံးမှာအမေရိကန်နဲ့နျူကလ িয়ার အရေးကိစ္စတွေကုန်သွယ်ရေးတင်းမာမှုတွေရှိနေချိန်မှာ2005ခုနှစ်နောက်ပိုင်းမြောက်ကိုရီးယားနိုင်ငံကိုပထမဆုံးလာရောက်တဲ့ကမ္ဘာထိပ်တန်းခေါင်းဆောင်ကတော့တရုတ်သမ္မတရှိဖြစ်ပါတယ်။
ဗင်နီဇွဲလားနိုင်ငံရဲ့ခံစားနေရတဲ့ဒုက္ခတွေအဆုံးသတ်ဖို့သမ္မတနီကိုလတ်စ်မာဒူရိုကိုဖြုတ်ချဖို့လိုအပ်တယ်လို့တိုက်ခိုက်ကောင်းဆောင်ဟွမ်ဂွိုင်ဒိုကကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးမီရှဲဘက်ရှလေးနဲ့တွေ့ဆုံစဉ်မှာပြောကြားလိုက်ပါတယ်။ဗင်နီဇွဲလားနိုင်ငံကိုရောက်ရှိနေတဲ့မီရှဲဘက်ရှလေးဟာသူ့ခရီးစဉ်နောက်ဆုံးရက်မှာတိုက်ခိုက်ကောင်းဆောင်ဟွမ်ဂွိုင်ဒိုနဲ့တွေ့ဆုံခဲ့တာပါ။ဟွမ်ဂွိုင်ဒိုကကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးရဲ့ခရီးစဉ်ဟာတိုင်းပြည်ရဲ့အခုဖြစ်ပေါ်နေတဲ့အကြက်တဲပြည်လည်းဖို့ဖြည့်ရှင်းချက်တွေကိုဆောင်ကျဉ်လာတာဖြစ်ကြောင်းဗင်နီဇွဲလားနိုင်ငံအတွင်းကဒီမိုကရေစီတိုက်ပွဲတွေကိုပြန်လည်အသက်ဝင်လာစေမှာဖြစ်ကြောင်းလည်းပြောပါရတယ်။တိုင်းပြည်တွင်အခြေခံကွန်မြူနတီပြတ်လတ်မှုနဲ့သက်ဆိုင်တဲ့ကိစ္စတွေကိုစစ်ဆေးဖို့ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမှာမင်းကြီးနဲ့အတူလိုက်ပါလာတဲ့ကိုယ်စားလှယ်အဖွဲ့ဝင်တွေကဗင်နီဇွဲလားမှာဆက်လက်နေနေမှာဖြစ်တယ်လို့လည်းပြောပါရတယ်။က လသမဂ္ဂလူခွင့်ရေးဆိုင်ရာမှအင်ဂျင်မစ်ရှယ်ဗစ်လေးရဲ့ခီးစဉ်ဟာဗီနီဇွဲလားသမ္မတနီကိုလတ်စ်မာဒူရိုနဲ့အထိုက်ကန်ခေါင်းဆောင်ဟွမ်ကွာယရိုတို့အကြားဗီနီဇွဲလားနိုင်ငံကိုအုပ်ချုပ်ဖို့အာဏာလွန်ဆွဲနေချိန်မှာရောက်လာတာဖြစ်ပါတယ်။အထိုက်ကန်ခေါင်းဆောင်ဟွမ်ကွာယရိုကလက်ရှိသမ္မတနီကိုလတ်စ်မာဒူရိုကိုဖြုတ်ချဖို့ကြိုးစားနေတာဟာငါးလတာကြာမြင့်ခဲ့ပေမဲ့အခုထိတော့အောင်မြင်မှုမရသေးပါဘူး။အမေရိကန်ပြည်ထောင်စုရဲ့ထောက်ခံမှုနဲ့သူ့ကိုဖြုတ်ချဖို့ကြိုးစားနေရလို့လည်းသမ္မတမာဒူရိုကပြောပါတယ်။
အမေရိကန်နိုင်ငံဉာဏ်ဝင်ဌာနကတောက်ကြနေထုတ်ပြန်လိုက်တဲ့2018ခုနှစ်အတွက်နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်အစည်းအဝေးခန်းစာမှာမြောက်ကိုရီးယား၊အီရန်၊ရုရှား၊မြန်မာနဲ့တရုတ်နိုင်ငံအပါအဝင်နိုင်ငံအချို့ကိုဘာသာရေးလွတ်လပ်ခွင့်ချိုးဖောက်တဲ့နိုင်ငံတွေအဖြစ်ဖော်ပြထားပြီးဥဘက်ကစ္စတန်နိုင်ငံကတော့ပြည်သူတွေရဲ့အခြေခံရပိုင်ခွင့်ကိုလေးစားလိုက်နာတဲ့နေရာမှာတိုးတက်မှုရှိလာတယ်လို့ချီးကျူးထားပါတယ်။1998နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်အဥပဒေအရဘာသာရေးလွတ်လပ်ခွင့်ကိုပြင်းပြင်းထန်ထန်ချိုးဖောက်တဲ့နိုင်ငံတွေကိုစိုးရိမ်ပွေနိုင်ငံတွေအဖြစ်သတ်မှတ်ထားပြီးအမေရိကန်ပြည်ထောင်စုရဲ့ဒဏ်ခတ်အေးအေးယူမှုကိုခံရွက်ရှိတယ်လို့နိုင်ငံသားရေးဝန်ကြီးပုံပီယိုကဆိုပါတယ်တရုတ်နိုင်ငံရှင်ကျန်းဒေသမှာဘာသာရေးလွတ်လပ်ခွင့်အပေါ်နှိပ်ကွပ်နေတဲ့ကိစ္စကိုအစိုးရခန်းစာမှာအထူးကန္တာတရအဖြစ်ဖော်ပြထားပါတယ်အလားတူမြောက်ကိုရီးယားနိုင်ငံမှာလည်းပြည်သူတွေရဲ့လွတ်လပ်စွာတွေးခေါ်ယူဆခွင့်နဲ့ဘာသာရေးလွတ်လပ်ခွင့်တို့ကိုညှင်းပယ်ထားတယ်လို့ဆိုပါတယ်အရှေ့အလယ်ပိုင်းမှာဆိုရင်အီတန်နိုင်ငံဟာဘာသာရေးနဲ့ပတ်သက်တဲ့လွတ်လပ်ခွင့်တွေကိုချိုးဖောက်မှုတွေကိုဖော်ပြပါတယ်။1999ကစလို့အီရန်နိုင်ငံကိုအထူးဆွေးနွေးပွဲနိုင်ငံဖြစ်သတ်မှတ်ခဲ့တာပ
ါ။ VOA American တံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133လိုင်းဒိုမီတာ40 kHz 8133လိုင်းဒိုမီတာ51 kHz 5805နဲ့ဒိုင်နမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
်။ VOA မြန်မာပိုင်းအစီအစဉ်ရဲ့စနေနေ့မနက်ခင်းသတင်းတွေကိုနားဆင်နေကြရတာဖြစ်ပါရခင်ဗျာ။ဘန်ကောက်မြို့မှာဇွန်လ22ရက်နေ့က23ရက်နေ့အထိကျင်းပမှာဖြစ်တဲ့34ချိန်မြောက်အာဆီယံထိပ်သီးအစည်းအဝေးတက်ရောက်ဖို့အတွက်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ထိုင်းနိုင်ငံမှာရောက်ရှိနေပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နဲ့အတူကျင်းပမြို့နယ်ရေးနဲ့နိုင်ငံသားစီးပွားဆက်သွယ်ရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးတောင်ထွန်းနဲ့ပြည်ပဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်တင်တို့လည်းအစည်းအဝေးတက်ရောက်မှာဖြစ်ပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ထိုင်းဒုတိယဝန်ကြီးချုပ်ပရာဝတ်ဝန်စုဝန်ကတောင်မောင်းလေစိမ်းမှလာရောက်ကြိုဆိုပါတယ်။အာဆီယံထိပ်သီးအစည်းအဝေးတက်ဖို့အတွက်မလေးရှားဝန်ကြီးချုပ်မဟာသီးယားမိုဟာမက်ကဂျာတာပရိနေမှာဘန်ကောက်ကိုပထမဆုံးရောက်လာပြီးတဲ့နောက်တောင်ဆန်းစုကြည်ရောက်လာတာပါ။ဂျန်တဲ့အာဆီယံကောင်ဆောင်တွေကတော့တောက်ကြနေညပိုင်းနဲ့စနေနေ့မနက်ပိုင်းမှာရောက်ရှိကြမှာဖြစ်ပါတယ်။
ဒီအမေရိကန်တန်ကရေကူးထုတ်လွှင့်တဲ့ Displace နေရစွန့်ခွာပြီးများမှတ်တမ်းရုပ်ရှင်ဟာကမ္ဘာဒုက္ခသည်များနေဖြစ်တဲ့ဇွန်လ20ရက်နေ့မှာ Gravia Award လို့ခေါ်တဲ့မှတ်တမ်းရုပ်ရှင်ဆိုင်ရာထူးခြားစုကိုစုခူးပါတယ်။ VOA ရဲ့ဒီမှတ်တမ်းရုပ်ရှင်ဟာလူကုန်သိက္ခာဆိုင်ရာအင်္ဂလိပ်စကားပြောရုပ်တံအမျိုးအစားမှာပထမဆုံးရရှိခဲ့တာဖြစ်ပြီးမိနစ်60အတွင်းရိုက်ကူးတဲ့အထူးမှတ်တမ်းရုပ်ရှင်အဖြစ်ချီးကျူးဂုဏ်ပြုခံရပါတယ်။ဒီဇလန်ဟာဘင်္ဂလားဒေ့ရှ်နိုင်ငံကုလူကုတုပလောင်ဒုက္ခသည်စခန်းမှာနေထိုင်ကြတဲ့ရိုဟင်ဂျာဒုက္ခသည်တွေအကြောင်းကိုရိုက်ထားတာပါ။ VOA သတင်းတော့ Greater Van Susteren နဲ့ကင်မရာအဖွဲ့တို့မိနစ်ကဒီဒုက္ခသည်စခန်းကိုတွားရောက်ပြီးဒုက္ခသည်9သိန်းကျော်နေထိုင်စားသောက်မှုအတွေ့အကြုံတွေကိုမှတ်တမ်းတင်ခဲ့ပါတယ်။အခုလို Gravia Sukhuya ခေတာနဲ့ပတ်သက်ပြီးဒုက္ခသည်တွေနဲ့ပတ်သက်တဲ့အကြောင်းအရာဟာကျမတို့အနေနဲ့လွန်စွာအလေးနဲ့ထားရတဲ့အကြောင်းအရာတစ်ရပ်ဖြစ်တယ်လို့ VOA ရဲ့ညွှန်ကြားရေးမှူး Amadan Benedict ကပြောပါတယ်။1965ခုနှစ်ကဖန်တီးခဲ့တဲ့ဒီ Gravia Su ဟာအမေရိကန်ပြည်ထောင်စုနဲ့ကနေဒါနိုင်ငံတွင်မှထုတ်လုပ်တဲ့ရုပ်သံတွေကိုစုပေးနေတာပါ။
ရှေ့တောင်ရှာနိုင်ငံများဖို့အာဆီယံအဖွဲ့ကထုတ်ပြန်မဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေကိုမြန်မာနိုင်ငံကပြန်လည်လက်ခံရေးဆိုင်ရာအစည်းအဝေးခန်းစာမှာမြန်မာအစိုးရရဲ့ကြိုးစားအထောက်အမှုတွေကိုသာချီးကျူးထားပြီးတကယ့်အခြေအနေမှန်တွေကိုဖုံးကွယ်ထားတာကြောင့်အာဆီယံအဖွဲ့အနေနဲ့ဒီကိစ္စအပေါ်ချစ်ကပ်တဲ့နည်းလမ်းကိုပြန်စဉ်းစားသင့်တယ်လို့လူခွင့်ရေးအဖွဲ့တွေကပြောပါတယ်အခုဘန်ကောက်မြို့မှာကျင်းပနေတဲ့အာဆီယံထိပ်သီးညီလာခံမှာရိုဟင်ဂျာပြဿနာဖြစ်ပေါ်ရတဲ့အခြေခံအကြောင်းရင်းတွေပေါ်အာရုံထားဆွေးနွေးသင့်တယ်လို့လည်းအဲ့ဒီအဖွဲ့ကပြောပါတယ်မြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့အကြားဒုက္ခသည်ပြန်လည်လက်ခံရေးဆိုင်ရာသဘောတူညီချက်ကို2019ခုနှစ်နိုဝင်ဘာလအတွင်းရရှိခဲ့ပါတယ်။ဒါပေမဲ့လုံခြုံစိတ်ချမှုနဲ့လွတ်လပ်စွာသွားလာခွင့်မရှိတဲ့ကိစ္စတွေကြောင့်ပြန်လည်တားရောက်သူမဆိုသလောက်သာရှိခဲ့ပါတယ်။ကုလသမဂ္ဂအဖွဲ့ကလည်းဒုက္ခသည်တွေပြန်သွားလောက်အောင်တင့်တော်တဲ့အခြေအနေတွေမရှိသေးဘူးလို့ထပ်တလဲလဲပြောနေပါတယ်။ VOA ရလက်ခံရရှိထားတဲ့ထုတ်ပြန်ခြင်းမရှိသေးတဲ့ဒီအစီအစဉ်မှာမြန်မာအစိုးရအနေနဲ့ပြန်လည်လက်ခံရေးစီစဉ်တွေကိုချောမှုအောင်ကြိုးစားဆောင်ရွက်ခဲ့တယ်လို့ဖော်ပြထားပါတယ်။ဒီအစီအစဉ်ကိုတုံ့ပြန်ထားတဲ့လူခွင့်ရေးစောင့်ကြည့်လေ့လာရေးဖွဲ့ရဲ့ကြေညာချက်မှာတော့ ာဆီယံအဖွဲ့အစည်းနဲ့ရိုဟင်ဂျာတွေထွက်ပြေးရတဲ့အကြောင်းရင်းတွေဖြစ်တဲ့တပ်ဖြတ်မှုတွေနဲ့မိရှုမှုတွေကိုလေ့လာကြအောင်ဖော်ပြထားပါတယ်။မြန်မာနိုင်ငံဆူရကရိုဟင်ဂျာဆိုတဲ့အုံလုံးကိုလက်ခံခြင်းမရှိပါဘူး
။အိန္ဒိယနိုင်ငံမှာရာသီဥတုပူပြင်းလွန်းတဲ့အတွက်လူသန်းပေါင်းများစွာဟာရေရှားပမှုနဲ့ရင်ဆိုင်နေရပါတယ်။အိန္ဒိယနိုင်ငံရဲ့စက်တမအကြီးဆုံးမြို့ဖြစ်တဲ့ချန်တိုင်းမှာရေလောင်ကန်တွေခန်းချောက်သွားတာကြောင့်ငွေကြေးတက်နိုင်သူတွေကတော့ပြင်ပကလာရောက်တဲ့ထရက်ကားကြီးကရေတွေကိုဝယ်သုံးနေရပြီးစင်းရဲသားတွေကတော့အစိုးရကလာရောက်ဖြန့်ဖြူးပေးဝေမဲ့ရေကားတွေကိုပူပြင်းတဲ့ရာသီဥတုအောက်မှာနိုင်ပေါင်းများစွာတန်းစီဆောင်ဆိုင်နေကြပါတယ်ဒီအခြေအနေကြောင့်စားတောက်ဆိုင်တချို့ပိတ်ထားပြီးရုံးတွေဟာလည်းအလုတ်ချိန်လျှော့ချတာပါတယ်အမျိုးသမီးတွေမိုင်းနဲ့ချီလမ်းလျှောက်ရပြီးရေခတ်နေကြဖြစ်တဲ့ကျေးလက်တောရွာတွေမှာတော့အခြေအနေတွေပိုဆိုးနေပါတယ်လူရေများပြားမှုကြောင့်ရေကန်ညချောင်းတွေကရေကိုအလုံးလောက်မရနိုင်တော့ပဲရေအောင်ရေတွေကိုလည်းစိုက်ပျိုးရေးလုပ်ငန်းတွေအတွက်အဆမတန်ထုတ်ယူသုံးစွဲနေရတဲ့အတွက်အိန္ဒိယနိုင်ငံဟာအင်မတန်ကြီးမားတဲ့ရေပြဿနာကိုစတင်ကြုံတွေ့နေရပြီဖြစ်ပါတယ်။ညူးဒီလီနဲ့ချန်တိုင်းပါဝင်အဓိကမြို့ကြီး20ခုမှာရေအောင်ရေမကြခင်ကုန်ခန်းသွားနိုင်တယ်လို့အစိုးရကသတိပေးထားပါတယ
်ဆန္ဒ22ရက်စနေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရမင်းထွန်းနဲ့ကိုညံဝင်းအောင်တို့ပြောပြပေးသွားကြတာပါရှင်။အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေကိုဆက်တိုက်ထုတ်လွှင့်ပေးသွားပါမယ်။မြန်မာစစ်တပ်ကကျူးလွန်ခဲ့တဲ့လူခွင့်ရေးချိုးဖောက်မှုတွေအတွက်ခိုင်မာတဲ့ပြုပြင်ပြောင်းလဲရေးတွေမလုပ်ရင်အရေးယူမဲ့ဥပဒေမူကြမ်းကိုအမေရိကန်အောက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီကဇွန်လ20ရက်နေ့မှာအတည်ပြုခဲ့ပါတယ်။ဒီလိုအတည်ပြုခဲ့ပေမဲ့အမေရိကန်နဲ့ဆက်ဆံရေးမှာပုံမအကောင်းလာအောင်မြန်မာနိုင်ငံဘက်ကဆက်လက်ဆောင်ရွက်သွားမယ်အကြောင်းအမေရိကန်ဆိုင်ရာမြန်မာသံအမတ်ကြီးဦးအောင်လင်းက VOA ကိုပြောပါတယ်။ဒီဥပဒေမူကြမ်းကြောင့်အမေရိကန်နဲ့မြန်မာဆက်ဆံရေးအပေါ်အကျိုးသက်ရောက်မှုရှိနိုင်သလားဆိုတာကိုကိုရဲမင်းထွန်းကဆက်သွယ်မေးမြန်းခဲ့တာမှာတပ်အမတ်ကြီးဦးအောင်လင်းကသူ့ရဲ့သဘောထားကိုအခုလိုစပြီးပြောပါတယ်
။ဟုတ်ကဲ့ခင်ဗျာ။ဒီဥစားကိုအောက်လွှတ်တော်မှာသူတို့အောက်လွှတ်တော်နိုင်ငံရေးရာကော်မတီကနေပြီးတော့သူတို့လှုပ်ဆောင်တဲ့အရေးယူဆောင်ရွက်မှုကိုကျွန်တော်တို့မှတ်သားထားပါတယ်။အာခုနကတော့ဦးရဲမင်းထွန်းမေးလာတဲ့ဟာနဲ့ပတ်သက်ပြီးတော့ကျွန်တော်ဖြေရမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့မြန်မာနိုင်ငံအနေနဲ့ကတော့အမေရိကန်နဲ့ဆက်ဆံရေးကိစ္စနဲ့ပတ်သက်ပြီးတော့လေးထားတယ်။အဲဆက်ဆံရေးကောင်းအောင်ကျွန်တော်တို့ဆက်လက်ဆောင်ရွက်နေပါပဲဆိုတဲ့ဟာလေးတော့ပြောပြရစီ
။တမကြီးနေနဲ့ရောခင်ဗျာဒီဥပဒေကြမ်းဘယ်အတိုင်းတာဒီရောက်လိမ့်မယ်လို့မြင်ရောခံမမိပါသလဲခင်ဗျာ
။ဒီဥပဒေကြမ်းကတော့ခင်ဗျားလဲဟိုအမေရိကန်ကမှရှိနေတဲ့ဟိုအမေရိကန်ရဲ့နိုင်ငံရေးကြောင့်တည်ခဲ့လူဖြစ်တဲ့အတွက်ကြောင့်ဒီဥပဒေကြမ်းနဲ့ပတ်သက်ပြီးတော့တည်ထားမှာဖြစ်ပါတယ်။ဒီဥပဒေကြမ်းကိုဟိုအဆိုပြုတဲ့ဟာကလည်းတို့တော့အမတ်တရားနေပြီးတော့သူတို့ရဲ့မဲဆန္ဒနယ်မှာဒီမြန်မာနိုင်ငံပေါ်ဖို့အကောင်းမမြင်တဲ့လူတွေကနေပြီးတော့သူတို့ကိုတိုက်တွန်းတဲ့အတွက်ကြောင့်ဒီဥစ္စာတွေကိုသူတို့ရဲ့မဲဆန္ဒရှင်တွေကနေပြီးတော့ပြောတဲ့စကားတွေကိုနားထောင်တာရဲ့နောက်ပြီးတော့သူတို့နဲ့ပတ်သက်ပြီးတော့ဒီမြန်မာနိုင်ငံကိုအကောင်းမမြင်တဲ့လူတွေကနေပြီးတော့သူတို့တိုက်တွန်းတဲ့အတွက်ကြောင့်ဒီဥစ္စာရေးဆွဲထားတာဖြစ်ပါတယ
်ဟုတ်ကဲ့ဟုတ်ကဲ့
ကျွန်တော်ကလို့မျိုးမြင်ပါတယ်
ဟုတ်ကဲ့
သူတို့ဗမာပြည်ကိုအကောင်းမြင်တဲ့လူတွေရှိတယ်လို့အမေရိကန်နိုင်ငံမှာလည်းဗမာနိုင်ငံအပေါ်ကိုအကောင်းမြင်တဲ့လူတွေအများကြီးရှိပါတယ်ဟုတ
်ကဲ့
အဲဒီအကောင်းမြင်တဲ့လူတွေကတော့ဘာလဲဆိုတော့လွတ်တော်မတ်တွေကိုတော့သူတို့အနေနဲ့ဗမာပြည်ကိုအကောင်းမြင်ပေမဲ့လည်းဒီအကောင်းမြင်တဲ့လူတွေလို့သူတို့အနေနဲ့ဒီလိုမျိုးဟိုတိုက်တွန်းတာတွေပြောကြတာတွေမရှိတဲ့အတွက်ကြောင့်ဒီလွတ်တော်မှာဒီအခုလိုဥပဒေမူကြမ်းတွေထွက်မလာတာဖြစ်ပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ကျွန်တော်တို့အောက်လွတ်တော်နဲ့ကျွန်တော်တို့အထက်လွတ်တော်ဟိုရောက်လိမ့်မယ်လို့များတမကြီးထင်ပါလားခင်ဗ
ျဒါကတော့သူတို့ဆုံးဖြတ်တဲ့ကိစ္စကတော့ကျွန်တော်အနေနဲ့ဘာမှပြောလို့မရပါဘူးသူတို့အောက်လွတ်တော်အခုဟာကလည်းနိုင်ငံသားဆက်ဆံရေးကော်မတီကနေပြီးအရေးယူလာတာဖြစ်ပါတယ်နိုင်ငံသားဆက်ဆံရေးကော်မတီကအဲသူတို့အခုလိုဆုံးဖြတ်တဲ့ဟာနဲ့ပတ်သက်ပြီးတော့ဘာဆက်လုပ်မယ်ဆိုတဲ့ဟာကိုတော့အခုထိတော့အစည်းအဝေးမှတ်တမ်းအနေနဲ့ထွက်ပေါ်လာခြင်းမရှိသေးပါဘူးဒီထွက်ပေါ်လာခြင်းမရှိသေးတဲ့ဟာကိုတော့ကျွန်တော်ကြိုပြောလို့မရပါဘူ
းဟုတ်ကဲ့ခင်ဗျာဟိုအရေးမှများကျွန်တော်တို့ဟိုအဲ့လိုမျိုး precedent တွေပါရှိဘူးလားလို့ပါတမန်ခင်ဗျာ
အရင်တော့ရှိခဲ့တာတွေတော့မနှစ်တော့ကလည်းအောက်လွတ်တော်မှာအောက်လွတ်တော်နိုင်ငံသားရေးရာကော်မတီကနေပြီးအောက်လွတ်တော်တစ်ခုလုံးဆိုဟိုအရေးယူတာရှိတယ်အောက်လွတ်တော်ကနေပြီးတော့ထက်လွတ်တော်ကိုသူတင်ပြပြီးတော့ထက်လွတ်တော်မှာတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့အေးယူဆုံးပြတာလည်းမရှိတဲ့အတွေ့အကြုံတွေတော့ကျွန်တော်တို့တွေ့ရပါတယ်
ဟိုတခုကနောက်ဆုံးဟိုလေပါတမင်ကဟိုမနေ့ကကျွန်တော်တို့ ဒီ Fury News ထဲမှာပဲတခုတွေ့တာဟိုကျွန်တော်တို့အူချမ်းအေးပေါ့နော်ဟိုသူကကျွန်တော်တို့ဒီစကလုံးအသုံးအနှုန်းပေါ့နော်လူမျိုးတုံးတတ်ဖြတ်မှုဆိုတဲ့အားကိုပတ်သက်ပြီးတော့သူကသဘောမတူဘူးလို့ပြောပါတယ်ခင်ဗျာဟိုတမတ်ကြီးရောဒါနဲ့ပတ်သက်ပြီးတော့ဖြည့်ဆွက်ပြီးတော့ပြောချင်တာများရှိပါသလားခင်ဗျာ
အဲ့ဒီဟာနဲ့ပတ်သက်ပြီးတော့ကျွန်တော်ပြောရမယ်ဆိုလို့ရှိရင်ကျွန်တော်တို့ပေါ့ဒီလူခွင့်ရနဲ့ပတ်သက်ပြီးတော့ဒီလူခွင့်ရချိုးပေါက်တယ်ဆိုတဲ့ဟာနဲ့ပတ်သက်ပြီးတော့သူတို့ဆွဆွဲတဲ့ဟာတွေကမဟုတ်ပါဘူးဆိုတဲ့ဟာတွေကိုကျွန်တော်တို့စစ်စစ်ဖို့ဆိုပြီးတော့ကျွန်တော်တို့လွတ်လပ်တဲ့ကော်မရှင်နဲ့ဖွဲ့ထားပြီးဖြစ်ပါတယ်အဲ့ဒီကော်မရှင်ကလည်းသူတို့ရဲ့လှုပ်ဆောင်ကြရတယ်ရှေ့ကသူတို့လုပ်နေပါတယ်အကယ်၍ဒီလိုမျိုးလူခွင့်ချိုးပေါက်ပြီးတော့သူတို့ဆွဆွဲတဲ့ဟာတွေကိုသူတို့အနေနဲ့ဆွဆွဲဖို့ကိစ္စအကြောင်းကြီးရတယ်ကိစ္စရှိမယ်ဆိုလို့ရှိရင်လည်းအဲ့လွတ်လပ်တဲ့ဆောင်ရည်ကော်မရှင်နဲ့လည်းအများအားသူတို့ဆက်သွယ်နိုင်ပါတယ်အဲ့ဒီလွတ်လပ်တဲ့ဆောင်ရည်ကော်မရှင်ဆိုတာကလည်းနိုင်ငံတကာနေပြီးတော့တကယ်ပဲအလုံးအနေပြီးတော့ယုံကြည်ကိုးစားတဲ့လူတွေနဲ့ဖွဲ့စည်းထားတဲ့ဖွဲ့ပုံကိုယ်တွေပါပါတယ်ဒါကြောင့်မို့သူတို့အနေနဲ့လည်းအဲ့ဒီကော်မရှင်နဲ့လည်းသူတို့သိကျင်တဲ့ဟာတွေကိုပို့ပြီးတော့ပြောပြနိုင်မှာလည်းလို့ပဲကျွန်တော်ယူဆပါတယ်ဆုတင်ပါတယ်
အမေရိကန်ဆိုင်ရာမြန်မာတမ်မတ်ကြီးဦးအောင်လင်းကိုကိုရဲမင်းထွန်းဆက်သွယ်မေးမြန်းထားတာဖြစ်ပါတယ်ရှင်။အခုလိုမြန်မာစစ်ဖက်ဆိုင်ရာအရာရှိတွေကိုအမေရိကန်ကကန့်သက်ပိတ်ဆို့မဲ့ဥပဒေမူကြမ်းထဲမှာပါဝင်တဲ့လူမျိုးတုံးတပ်ဖြတ်မှုဆိုတဲ့စကားလုံးကိုတော့မြန်မာအစိုးရအနေနဲ့ကန့်ကွက်တဲ့အကြောင်းမြန်မာနိုင်ငံသားရေးဌာနကတရားဝင်တုံ့ပြန်ထားပါတယ်။ဒီအကြောင်းအပြည့်စုံကိုတော့ကိုဇော်ဝင်းလှိုင်ကပြောပြပေးမှာပါရှင်။
အမေရိကန်အောက်လွတ်တော်နိုင်ငံသားဆန်ရေးကော်မတီကဂျာတာပရိနေမှာတခဲနဲ့မဲခွဲအတီးပြုလိုက်တဲ့ဥပဒေကြမ်းအရာမြန်မာစစ်တပ်မှာပြည်ရင်ပြောင်းလဲမှုတွေမလုံမချင်းအမေရိကန်ကစစ်ရေးအကူအညီတိုးမပေးရေးအပါအဝင်စစ်ရာဇမှုကျူးလွန်မှုတွေလူမျိုးတုံးတပ်ဖြတ်မှုနဲ့လူသားတွေအပေါ်ကျူးလွန်တဲ့ပြစ်မှုတွေအားလုံးကိုအစီရင်ခံပြုစုဖို့ပြည်ဝင်ခွင့်ဗီဇာနဲ့ဘာသာရေးဆိုင်ရာကန့်သတ်မှုတွေလုပ်ဖို့အဲ့ဒီလိုပြစ်မှုကျူးလွန်တာတွေနဲ့ပတ်သက်တဲ့စုံစမ်းစစ်ဆေးမှုတွေကိုပံ့ပိုးဖို့နဲ့တွင်းထွက်ကြောက်မြတ်တူးဖော်ရေးကဏ္ဍအပါအဝင်မြန်မာစစ်ဘွားရေးမှာစစ်တပ်ကအခိုင်အမာထိန်းချုပ်မှုမလုပ်နိုင်အောင်ပြည်ရင်ပြောင်းလဲရေးတွေကိုအားပေးဖို့စတဲ့အချက်တွေပါဝင်ပါတယ်အမေရိကန်လွှတ်တော်ကသူ့လုပ်ပိုင်ခွင့်အရအခုလိုဥပဒေကြမ်းရေးဆွဲအတည်ပြုလုပ်ဆောင်တာတွေကိုကန့်ကွက်စရာမရှိပေမဲ့ဒီဥပဒေကြမ်းထဲမှာလူမျိုးတုံးတပ်ဖြတ်မှုဆိုတဲ့စကားလုံးကိုထည့်သွင်းဖော်ပြထားတဲ့ကိစ္စကိုကန့်ကွက်ကြောင်းမြန်မာနိုင်ငံရဲ့ဌာနအပြည်ပြည်ဆိုင်ရာအဖွဲ့အစည်းများနဲ့စီးပွားရေးဌာနကညွှန်ကြားရေးမှူးချုပ်ဦးချမ်းအေးကတုံ့ပြန်ပြောဆိုပါတယ
် Genocide နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကဒီဟာကိုသူတို့ဆုံရဆစ်ဆေးတဲ့ဟာတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဆွဆွဲပြီးတော့ဆုံရဆစ်ဆေးထားတဲ့ဟာတွေကကျွန်တော်တမခံနိုင်အောင်ဆရာတော့ကျွန်တော်တို့တောက်လျှောက်ပြောတာဟာတွေရှိပါတယ်နောက်ပြီးကျွန်တော်ပြင်မဲမှာလဲစုံစမ်းစစ်ဆေးနေတဲ့ဟာလေးရှိပါလိမ့်မယ်ဆက်ပြီးတော့လीဆိုတော့အဲ့ဒီဟာလေးတွေကတော့ကျွန်တော်လက်မခံနိုင်ပါဘူးအဲ့ဒီကျွန်တော်ဆက်ဆိုတုံးဆွဲတာနဲ့ပတ်သက်ပြီးတော့
ဒီကိစ္စနဲ့ပတ်သက်လို့တမတော်ရဲ့သဘောထားကိုမသိပေမဲ့မြန်မာအစိုးရအနေနဲ့ကတော့နိုင်ငံတကာကဆွဆွဲပြောဆိုနေတဲ့လူခွင့်ရေးချိုးဖောက်မှုဆိုတဲ့ကိစ္စရပ်တွေအတွက်ပူးပေါင်းဆောင်ရွက်ဖို့အစဉ်သင့်ရှိကြောင်းဦးချမ်းအေးကဆက်ပြောပါတယ
်တမတော်ပိုင်းကိစ္စတွေတော့ကျွန်တော်သိချာမသိပါဘူးအဲ့တော့ကျွန်တော်တို့ဘက်ကတော့သူ့အပါဝင်ဒီဘက်ကတော်တော်များများတော့ကျွန်တော်တို့ကသူတို့နဲ့ပူးပေါင်းဆောင်ရွက်ဟိုကကျွန်တော်တို့ကဝင်မလေးပါဘူး။နိုင်ငံနဲ့ဖွင့်လာတယ်။ဒါပေမဲ့ပူးပေါင်းဆောင်ရွက်မှုတွေကကျွန်တော်တို့ကဟာတွေကြောင့်ပိတ်သွားတယ်အများကြီးရှိပါတယ်။ဒီလိုမျိုးဟိုပူးပေါင်းဆောင်ရွက်တဲ့နိုင်ငံကိုမယွေးပဲနဲ့ PRP ဟိုဆိုတဲ့နိုင်ငံကိုယွေးတဲ့ကိစ္စတွေကြောင့်ပိတ်သွားတာတွေတော်တော်များသူတို့ဘက်ကပိတ်သွားတာပါ။ကျွန်တော်တို့မကြသေးခင်တော့လည်းကျွန်တော်တို့ EU နဲ့မြန်မာနဲ့ကျွန်တော်တို့ဟိုမှာကဆွေးနွေးပွဲတစ်ခုလုပ်တယ်။အဲ့ဒါလည်းဆရာတို့ကျိုးတူတူရပါမှာ။ဒီ EU ဆိုတာကကျွန်တော်တို့နိုင်ငံပေါ်မှာလူခွင့်နဲ့ပတ်သက်ပြီးတော့เนาะကျွန်တော်တို့နိုင်ငံပေါ်မှာဟို resolution တွေချပြီးတော့ကျွန်တော်တို့ PRP နေတဲ့ဒါအဖွဲ့အစည်းတစ်ခုပေါ့เนาะဆိုတော့ဒီ PRP နေတဲ့ဟာတွေကိုလည်းကျွန်တော်တို့ကလက်မခံဘူးဒါပေမဲ့လည်း dialogue ပြီးတော့လမ်းကြောင်းကိုကျွန်တော်တို့ကဖွင့်ထားတယ်ဖွင့်ထားတဲ့အတွက်ကျွန်တော်တို့ဆွေးနွေးတယ်ဆွေးနွေးတဲ့အတွက်တရားမတရားပုံပုံသိရှိအောင်ねကျွန်တော်တို့ဒီဘက်မှာဘာတွေပို့ပြီးပို့လုပ်နိုင်မလဲဆိုတာရယ်ကျွန်တော်တို့စာဝန်နေတာတွေသိအောင်အရှင်းပြတယ်ကျွန်တော်တို့ capacity တက်လာအောင်ကျွန်တော်ကြိုးစားနေတဲ့ဟာတွေရှင်းပြတယ်ဥပမာအမျိုးလေးတွေရှိတယ်ပေါ့နော်ရှိတော့ကတော့ကဥပ္ပေါဆောင်ရွက်မှုနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဘက်ကလူလူလားလားနဲ့ဆောင်ရွက်နေတယ်။လမ်းကြောင်းလည်းဖွင့်နေတယ်။ကျွန်တော်တို့ကကုအပေါ်မှာ resolution နဲ့ကုအပေါ်မှာဒီလိုမျိုးဟိုဖိအားပေးနေတဲ့အဖွဲ့အစည်းတွေနဲ့တော့ကျွန်တော်တို့ကဥပ္ပေါဆောင်ဖို့မလေးလို့ဆိုတာကျွန်တော်တို့ဆောင်ရွက်နေတဲ့ဟာတွေကသက်တည်ပြနေပြီးသားပါပဲ
။ဒီကိစ္စနဲ့ပတ်သက်လို့တမတော်ရဲ့တုံ့ပြန်ချက်ကိုသိနိုင်ဖို့တမတော်သတင်းပြန်ကြားရေးဌာနကို VOA ကအချင်းချင်းဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။ဥမ္မောင်ဆိုးဟာမြန်မာနိုင်ငံရေးလှေလာတုံးတက်သူတဦးဖြစ်ပါတယ်။သူကအမေရိကန်အောက်လွှတ်တော်ရဲ့ဒီလှုပ်ဆောင်ချက်ဟာအာဏာရအနေနဲ့အစိုးရအနေနဲ့လက်ရှိမြန်မာစစ်တပ်ကကျူးလွန်နေတယ်ဆိုတော့လူခွင့်ရေးချိုးဖောက်မှုတွေနဲ့ဆက်နွယ်မှုမရှိဘူးဆိုတာကိုပြသရအောင်ကြောင်းပြောပါတယ်
။စစ်တ
တက်တွေ့အကျိုးသိအောင်ဘလောက်ရှိမလဲတော့မသိဘူးဗျအစိုးရတော့လွတ်သွားလိမ့်မယ်ထင်တယ်ဆိုလိုတာကတော့ NLD အစိုးရအနေနဲ့ဒီကိစ္စနေမှာပါဝင်ပတ်သက်မှုမရှိဘူးဆိုရဲအဖြစ်မျိုးထွက်သွားလိမ့်မယ်ဘာလို့ဆိုတော့ဘာလို့လက်ရှိဖြစ်နေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ဒေါန်ဆန်းစုကြည် NLD အစိုးရအနေနဲ့ဒီကိစ္စနေမှာပါဝင်ပတ်သက်မှုမရှိဘူးတက်ကပဲပါဝင်ပတ်သက်မှုရှိနေတယ်ဆိုရဲရက်လက်မျိုးထွက်သွားလိမ့်မယ်ထင်ပါတယ် NLD တို့မှမှတော့ကောင်းသွားတာဗျလူဖြစ်လာတာ NLD ရဲ့ကောင်းသွားတာလို့မြင်ပါလ
ားအခုလိုနိုင်ငံတကာရဲ့ဖိအားပေးလှုပ်ဆောင်မှုမျိုးက NLD အစိုးရနဲ့စစ်တပ်အကြားစစ်ဆင်ညီနေမှုတွေပိုဖြစ်လာအောင်ဖိအားပေးလိုက်တယ်လို့ဖြစ်စေတယ်လို့လည်းသူကပြောပါတယ
်ဆူချိုးထွက်မှုတွေဆိုင်တော့ကျွန်တော်ထင်တာကတော့စစ်ဆင်ညီနေမှုပိုလွန်လာနိုင်တဲ့ဘက်ကပိုများမယ်ထင်ပါတယ
်အောက်လွတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီလက်ရှိဥက္ကဋ္ဌဒီမိုကရက်လွတ်တော်အမအဲလီယိုအန်ဂယ်နဲ့အောက်လွတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီအာရှနဲ့ပစိဖိတ်ရေးရာဌာနကွဲဥက္ကဋ္ဌဟောင်းဒီပပလီကန်အမစတိဖ်ချာဘော့တိုဇွန်လ၁၂ရက်နေ့ကပူတွဲအဆိုပြုတင်သွင်းခဲ့တဲ့ဥပဒေမူကြမ်းကိုဇွန်လ၂၀ရက်နေ့မှာအတည်ပြုပေးလိုက်တာပါ။ဒါပေမဲ့ဒီဥပဒေကြောင့်ကိုအောက်လွတ်တော်တစ်ခုလုံးကမဲခွဲဆုံးဖြတ်တာအဲဒီကတဆင့်အထက်လွတ်တော်မှတင်သွင်းပြီးမဲခွဲအတည်ပြုတာတွေလှုပ်ဆောင်ကြဖို့လိုပါသေးတယ်။အဲဒီနောက်မှာမှသမရကလက်မှတ်ထိုးအတည်ပြုပေးလိုက်မှသာဥပဒေအဖြစ်တည်ရှိမှာဖြစ်ပါတယ်။အရင်ကအလားတူဥပဒေကြမ်းနေအောက်လွတ်တော်ကအတည်ပြုပေးခဲ့ဘူးပေမဲ့လည်းအထက်လွတ်တော်ကပယ်ချခဲ့တဲ့အတွက်အထက်လွတ်တော်မှတင်ဆုံးသတ်သွားခဲ့လေရှိတာကြောင့်ဒီဥပဒေကြောင့်ဟာလဲ Republican အများစုကြီးဆိုးထားတဲ့အထက်လွတ်တော်မှာရပ်တန့်သွားမယ့်အလားအလာရှိနေပါတယ်ခင်ဗျာ
။မကြသေးခင်ကအောင်ဆန်းတော်ရတပ်ဦးကြောင့်မှာကျင်းပတဲ့မဘာသာအမိပြောင်းအဖွဲ့ဗုဒ္ဓဓမ္မပရဟိတ Foundation ဘဟုရဲ့ညီလာခံကနေလက်ရှိဆိုးရရဲ့ဆောင်ရွက်ချက်တွေကိုပြင်းပြင်းထန်ထန်ဝေဖန်ထားတဲ့အချက်တွေပါဝင်တဲ့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ထူးခြားတာကတော့အခုလိုအစိုးရဆန့်ကျင်တဲ့ကြေညာချက်ထုတ်ပြန်တဲ့အဖွဲ့ညီလာခံကိုရန်ကုန်တိုင်းစစ်ဌာနချုပ်တိုင်းမှုကိုယ်တိုင်တက်ရောက်ပြီးအလူငွေ300ပံ့ပိုးလှူဒါန်းခဲ့တာပါအမျိုးဘာသာသာသနာစောင့်ရှောက်ရေးကောင်းဆောင်အောင်မှကျင်းပတဲ့ညီလာခံကနေဘာကြောင့်အခုလိုအစိုးရဆန့်ကျင်ကြေညာချက်ထွက်လာတာလဲနောက်ဒီရန်ကုန်တိုင်းစစ်ဌာနချုပ်ကရောဘာကြောင့်အခုလိုငွေလှူဒါန်းတာပါလဲစာရည်နဲ့ပတ်သက်ပြီး VOA ရဲ့ဇွန်လ22ရက်စနေနေ့ညတရက်လေးလိုင်းအစီအစဉ်မှာဆွေးနွေးအောင်ပါပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတရက်လေးလိုင်းအစီအစဉ်ကကြိုဆိုပါရစေခင်ဗျာ။
ဒီနေ့ညထားရိုက်လေးလိုင်းမှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်နိုင်ကြပါလိမ့်ရှင်ဒုက္ခသည်တွေငြိမ်းချမ်းလုံခြုံစွာနဲ့ပြန်လည်အခြေချနိုင်တဲ့အခြေအနေမျိုးမြန်မာနိုင်ငံမှာမရှိသေးဘူးလို့အမေရိကန်ရောက်ဒုက္ခသည်အရေးကူညီဆောင်ရွက်နေသူတွေကပြောလိုက်ပါတယ်ဇွန်လ20ရက်နေ့မှာကြာရောက်တဲ့ War Refugee Day ကမ္ဘာဒုက္ခသည်များနေ့မှာအခုလိုပြောကြားလိုက်တာဖြစ်ပြီးနိုင်ငံတကာရောက်မြန်မာဒုက္ခသည်အချင်းချင်းချာမှာတော့တဦးကိုတဦးရိုင်းပင်းကူညီကြကြောင်းပြောပါတယ်ဆက်သွယ်မေးမြန်းထားတဲ့ကိုညံဝင်းရောင်ကတင်ပြထားပါတယ်ရှင်
နှစ်စဉ်ဇွန်လ20ရက်နေ့ကိုကမ္ဘာဒုက္ခသည်များနေ့အဖြစ်အသိအမှတ်ပြုကျင်းပကြဖို့ကုလသမဂ္ဂအဖွဲ့ကြီးက2000ပြည့်နှစ်ဒီဇင်ဘာ4ရက်နေ့ကလေးကကုလအထွေထွေညီလာခံမှာဆုံးဖြတ်သတ်မှတ်လာခဲ့တာအခုဆိုရင်အနှစ်20နီးပါးရှိလာခဲ့ပါပြီဒီနှစ်မှာကြာရောက်တဲ့ကမ္ဘာဒုက္ခသည်များနေ့အခမ်းအနားတစ်ချက်ကိုအမေရိကန်ရောက်မြန်မာဒုက္ခသည်တွေစုပေါင်းပြီးအင်ဒီယားနာပြည်နယ်အင်ဒီယားနာပိုလစ်မြို့တော်မှာ BACI အဖွဲ့နဲ့အင်ဒီယားနာပိုလစ်ပါ့ခ်ဖောင်ဒေးရှင်းတို့ပူးပေါင်းကျင်းပခဲ့ကြောင်းBACI ရဲ့ director တူဦးဖြစ်တဲ့ကိုလျံဆန်းကပြောပါတယ
်ကျွန်တော်ကအဓိကယူရချက်ကတော့ဟိုကကျွန်တော်တို့ကိုညီပေးခဲ့တဲ့ဒီအဖွဲ့အစည်းတွေဖြစ်စေနိုင်ငံတွေဖြစ်စေမြို့တွေဖြစ်စေပေါ့နော်သူတို့တွေကိုကျေးဇူးတင်ရှင်းမှုဖော်ပြခြင်းနဲ့အတခြားနိုင်ငံတွေရောက်ရှိနေတဲ့ဒုက္ခသည်တွေကျွန်တော်မြန်မာပြည်ကညီကောင်မောင်တွေဖြစ်စေသူတို့တွေရဲ့လွတ်လပ်ရေးအတွက်ပြီးတော့ဒီအနာဂတ်အတွက်ခွန်အားရှိမှုကိုလေးစားတဲ့ဒီမှာပြရတဲ့အနေနဲ့ပေါ့နော်အဲ့ဒီရွေးချက်နဲ့ကျွန်တော်တို့ပူပေါင်းပြီးတော့ဒီ celebration ကိုလုပ်ဖြစ်တာဖြစ်တယ်
။အိန္ဒိယနာပြည်နယ်မှာဒုက္ခသည်များနေ့ကျင်းပလာခဲ့တာအခုဆိုရင်၈ကြိမ်မြောက်ရှိလာခဲ့ပြီးဒီခန်းနာမှာဒုက္ခသည်တွေဘဝလွတ်မြောက်ရေးအတွက်သာမကတကဘာလုံးမှာရှိတဲ့ဘဝတူဒုက္ခသည်တွေနဲ့တစားတည်းရှိတယ်ဆိုတာကိုပြသချင်တာကြောင့်ဖြစ်တယ်လို့ BACI အဖွဲ့ကြေညာချက်မှာဖော်ပြပါတယ်။မြန်မာနိုင်ငံမှာဆီအစွေရလက်ထက်နဲ့အာနာရှင်ကြီးဆိုးတဲ့လက်ထက်တွေတုန်းကတိုင်းသားဒေသတွေမှာဖြစ်တဲ့စည်ရေးပဋိပက္ခတွေကြောင့်ရောပြည်သူတွေဟာသူတို့ရဲ့နိုင်ငံရေးယုံကြည်ချက်ဘာသာရေးလွတ်လပ်ခွင့်နဲ့လွတ်လပ်စွာပြောဆို권တွေကို အာနာပိုင်းနေဖိနေကြတာကြောင့်ပါနေစားဒေသတွေကိုထွက်ပြေးရင်တရိယာနိုင်ငံတွေမှာဒုက္ခသည်အဖြစ်ခိုးလုံလာကြတယ်လို့ဒုက္ခသည်အဖွဲ့အစည်းတွေကပြောပါတယ်။2014ရွေးကောက်ပွဲနောက်ပိုင်းမြန်မာနိုင်ငံမှာအခုချိန်ထိဒုက္ခသည်တွေငြင်းငြင်းလုံခြုံစွာနဲ့ပြန်လည်အခြေချနိုင်တဲ့အခြေအနေမျိုးမရှိသေးဘူးလို့အမေရိကန်အခြေစိုက်ဒုက္ခသည်အရေးဆောင်ရွက်နေတဲ့
ဒီကတော့ကျားလူတွေအများဆုံးအဖြစ်ကတော့မြန်မာပြည်ရောအကုန်လုံးလွမ်းကြတယ်ဒီနေရာကြတယ်အဲ့မှာကျွန်တော်ဒီဒုက္ခတဲ့အနေနဲ့အဲ့လိုမြန်မာပြည်မှာပြန်ဝင်နိုင်ဖို့တော့ဟိုဟာအဲ့ဒီမြန်မာပြည်ရဲ့အခြေအနေပေါ့နော်မြန်မာပြည်မှာဒီပြည်သူအနာဒီပြည်သူရဲ့အတန်းပြီးတော့ဘာသာရေးလူမျိုးမျိုးပေါ့နော်ဟိုတိုးတက်မှုနည်းလမ်းလေးတွေစစ်ထဏာတို့ဘာလို့တွေရှုပ်ချက်တာတွေအခု
ခင်းနေတာလေအခုဆိုလို့ရှိရင်လည်းဟိုဟာငင်းချင်းစာချောလေအပြည့်စုံမရှိသေးဘူးလေအပြီးတော့ပြစ်ခတ်မှုတွေလည်းရှိနေသေးတယ်အဲ့လိုလုံခြုံငင်းချင်းရေးပါပဲအဲ့ဒီမှာလေအဲ့ဒီမျိုးချုံငင်းချင်းရှိမှဆိုရင်ဒီကလူတွေလည်းပြန်တဲ့လူတွေရှိမယ်လို့တော့အဲ့လိုထင်တယ်မြန်မာဒုက္ခသည်တွေဟာသူတို့ကိုလက်ခံတဲ့အမေရိကန်အပါအဝင်အခြားနိုင်ငံကြီးတွေမှာအခြေချနေထိုင်ခွင့်ရလာပေမဲ့အခက်အခဲမျိုးစုံ Chang Zugo Yaulade, Kareni Doka de Mutiminge, Mamme Beaga Piovari.
Maro, refugee camp map, Thailand border, my Mehon Samani Taibo, Ediani Bima, America outside, KKRO Miaibo, Eddie Ting Maro, Tinia letting it in a chin daily, it has England with the dog. I can't care, Naichi. I will believe Tayama with you, Elimule, Chinelli, Dima Imasule, Josarabo, Jamasui, Sasari Sui, Yan Josaya, Lumuli, Imasule, Miba, same with you, Elimu, Fidel of Gunia, Elimu, a lot of Bulu Chiamle, Bulu Akumi, Bema, Tashiamle, Asole, Akono, Lopia, or Colisto, a Dequia, so.
I am joy at the new world. A cool community research, Lumia, Ediani Bima, the name, yes, go to the new world. No, Kabata one people got a job, Doka de Pilayadu, Kunasa, Tatan, Wunjan, she be, American Nangama Doka de Pichi Chaguinare, Yamadoka de Ye Doga, Donay Wunjan, she bade, Ari de Maki and Doka de Kunadal. ချင်းဒုက္ခတွေ6000လောက်နဲ့အခြားတိုင်းသားတွေပါဝင်ကြပါတယ်။ PACIN ဘွဲ့ဟာအမေရိကန်ရောက်ဒုက္ခတွေတွေကိုတန်းနိုင်တဲ့လောက်ကူညီထောက်ပံ့နေတဲ့အဖွဲ့အစည်းဖြစ်ပြီးလူမှုရေးပညာရေးနဲ့အသံမွေးဝမ်းကြောင်းနည်းပညာတွေကိုပါပံ့ပိုးပေးနေတဲ့အဖွဲ့အစည်းဖြစ်ကဒုက္ခတွေပေါင်း7000လောက်ကိုအကူအညီပေးနိုင်ခဲ့တယ်လို့ဆိုပါတယ်ခင်ဗျာ။
ဒီပညာနဲ့ပတ်သက်လို့ကမ္ဘာတဝန်းဘလော့ဂ်တွေမှာဘာတွေရေးနေဆွေးနွေးနေကြတယ်လဲဆိုတာကိုတနင်္လာနေ့ညဘက်တိုင်းမှာဘလော့ဂါတွေပြောသမျှအစီအစဉ်ကနေတင်ဆက်ပေးနေပါတယ်ရှင်။ထုတ်လွှင့်ပြီးတဲ့ဘလော့ဂါတွေပြောသမျှအစီအစဉ်တွေကိုလည်း voa@voanews.com ကိုဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့ blogger လို့ကောင်းစင်တက်ပြီးတော့burmese@voanews.com စီကို email ပို့ပေးစေချင်ပါတယ်ရှင်။ ပါရရှင်နေညညမတို့VOA ကိုစာလိုက်ကနေတစဉ်ဝေဖန်အကြံပေးစာတွေပေးပို့လို့တဲ့နားဆင်လို့တဲ့တေးသချင်းတွေတောင်းယူလို့ရဆိုရင်ညမတို့ရဲ့စာလိုက်လိပ်စာက
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။ မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းတို့မီတာ24-30နှင့်4-0မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို26-19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို27-25နဲ့30နှစ်တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစ ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
ရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ VOA American တန်ကစနေနေ့မနက်ခင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီထိလိုင်းဒိုမီတာ2450 51နဲ့လိုင်းလမီတာ190 kHz 1505တို့ကနေနားဆင်နိုင်သလို VOA Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းအခု Radio ထုတ်လွှင့်ချိန်နဲ့တပြေးညီဖန်ယူနားဆင်နိုင်ကြပါလိမ့်ရှင်အခုဒုတိယပိုင်းအစီအစဉ်တန်းမှာတော့ကမ္ဘာသတင်းတွေထဲကမြန်မာပြည်ကြောင်းကောင်းထုတ်ချက် American Indian 3 English သင်ခန်းစာနဲ့အတူအမျိုးသမီးကန္တာမှာနားဆင်ကြရပါက
မျိုးသားလည်းကောင်းမဖို့လို့မယ်မျိုးသမီးလည်းကောင်းမဖို့လို့မယ်ဘယ်သူအရင်တင်လဲစဉ်းစားကြည့်မျိုးသားပဲအရင်တင်ရမှာပဲဘာလို့မျိုးသမီးဖြစ်နေတဲ့အတွက်အိမ်မှာကလေးရှိတယ်
ကမ္ဘာဒုက္ခသည်များနှင့်အထူးအစီအစဉ်အမျိုးသမီးကန္တာနှင့်အတူလေရင်တစ်စင်းကိုကိုယ်တိုင်တိဆောက်ကိုယ်တိုင်မောင်းနှင်ကြမယ်အာဖရိကတိုက်ထဲကဆယ်ကျော်သက်လူငယ်လေးတွေအကြောင်းကိုလည်းသိပ္ပံနဲ့ဤပညာကန္တာမှနားဆင်ကြရမှာပါရှင်အခုအရင်ဆုံးတော့ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်အကြောင်းသတင်းဆောင်ပါတွေကိုမူလဆောင်ပါရှင်တွေရဲ့အပေါ်မပြတ်ကိုငင်းချမ်းနဲ့အတူကောက်နှုတ်တင်ပြပေးထားတာကိုနားဆင်ကြရအောင်ပါရှင်မြန်မာနဲ့အိန္ဒိယနိုင်ငံတွေကအမျိုးသားရေးအစွန်းရောက်ဝါဒနဲ့ရိုဟင်ဂျာတွေရဲ့ကာလရှည်ကြာဝေဒနာဆိုတဲ့အတွေ့အမြင်ဆောင်ပါတစ်ပုဒ်ကိုပြောပြခြင်းပါတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ဟာမနှစ်ကကုလလုံခြုံရေးကောင်စီအစည်းအဝေးမှာမြန်မာနိုင်ငံဟာကမ္ဘာပေါ်မှာလူသားချင်းစာနာမှုနဲ့လူ့အခွင့်အရေးဆိုင်ရာကပ်ဘေးဆိုင်ရာမှာအဆိုးဆုံးနိုင်ငံဖြစ်တယ်လို့ပြောသွားတဲ့အကြောင်းနဲ့ဆောင်ပါရှင်နက်စမတ်ဇာကစ်ကနေရန်ချီပါတယ်။ရိုဟင်ဂျာရေးဆွေးနွေးနေတဲ့ကာလတစ်လျှောက်လုံးအပြည့်မထွက်သေးတာကမေးခွန်းထုတ်စရာဖြစ်နေပါတယ်တဲ့။ရိုဟင်ဂျာတွေအစုလိုက်အသက်ခံရတာကိုအိန္ဒိယနဲ့မြန်မာတို့ဆွေးနွေးအပြည့်ရှာကြဖို့မေ့မြန်းနေသလားလို့လည်းသူကမေးထားပါတယ်။အိန္ဒိယနဲ့မြန်မာဟာရှည်လျားတဲ့နယ်စပ်ချင်းထိစပ်နေတဲ့နိုင်ငံတွေပါ။မြန်မာနိုင်ငံကဗုဒ္ဓဘာသာအစွန်းရောက်တွေနဲ့အိန္ဒိယကဟိန္ဒူအစွန်းရောက်တွေဟာဘင်္ဂလီမွတ်စလင်တွေနောက်ဖေးပေါက်ကနေတိုင်းပြည်တွေဝင်လာမှမျိုးအစိုးရင်ပုံနေကြတဲ့အကြောင်းဆောင်းပါရှင်ကရေးပါတယ်။အိန္ဒိယလက်ရှိအာဏာရပါတီကအမျိုးသားမှတ်ပုံတင်စီမံချက်လုပ်ငန်းလို့ခေါ်တဲ့လုပ်ငန်းစဉ်တစ်ရပ်ကိုဘင်္ဂလားဒေ့ရှ်နဲ့နယ်စပ်ချင်းထိစပ်နေတဲ့အရှေ့မြောက်ပိုင်းအတန်ပြည်နယ်မှာစတင်ခဲ့ပါတယ်။အဲ့ဒီနေရာမှာလောလောဆယ်နိုင်ငံမဲ့ဖြစ်နေတဲ့ဘင်္ဂလီစကားပြောမွတ်စလင်3သန်းရှိပါတယ်။အစ္စလာမ်တွေဖြစ်ပြီးဘင်္ဂလီစကားပြောကြတဲ့အတွက်အဲ့ဒီအိန္ဒိယနိုင်ငံသားတွေကိုဘင်္ဂလားဒေ့ရှ်လူမျိုးတွေလို့အိန္ဒိယအစိုးရကသတ်မှတ်လိုက်ပြီးအိန္ဒိယစစ်တပ်မှနှစ်ပေါင်း30ကျော်အမှုထမ်းနေသူတယောက်ကိုလူဝင်မှုကြီးကြပ်ရေးဆိုင်ရာအကျဉ်းစခန်းစီပို့လိုက်တဲ့အကြောင်းကိုလည်းဖော်ပြထားပါတယ်။အခုလိုအာနာယ BJP ပါတီအမာခံတွေကအမျိုးသားမှတ်ပုံတင်မှဘင်္ဂလီမွတ်စလင်ဆိုပြီးတမင်ခွဲထုတ်လိုက်တာဟာမြန်မာနိုင်ငံကရိုဟင်ဂျာဒုက္ခသည်တွေအပေါ်လှုပ်တဲ့လှုပ်ရမျိုးဖြစ်တယ်လို့ကြွမ်းကျင်သူတွေကယူဆကြပါတယ်။အိန္ဒိယကဘင်္ဂလီမွတ်စလင်တွေကိုပြန်ပို့ရေးလုပ်ငန်းစဉ်ဟာအိန္ဒိယမြန်မာနိုင်ငံကဘင်္ဂလီမွတ်စလင်တွေကိုလူမျိုးနွယ်စုလိုက်ရှင်းလင်းဖယ်ရှားတာနဲ့အတူတူဖြစ်နေကြောင်းကိုလည်းရေးသားထားပါတယ်။ကုလသမဂ္ဂကတဆင့်တင်သွင်းတဲ့တူရကီကဥဆောင်တဲ့အဆိုပြုချက်တရားဟာကမ္ဘာအဆိုးဆုံးစာနာမှုပြဿနာကြီးမှာရိုဟင်ဂျာတွေအတွက်လုံခြုံစိတ်ချရပြီးအတွင်းရေခိုင်မြဲမဲ့နေရာတစ်ခုသတ်မှတ်ပေးနိုင်တဲ့အခြေအနေဖြစ်လာနိုင်မယ်ဆိုတဲ့အကြောင်းသတင်းဆောင်ပါကို TRT World Online သတင်းစာမှာဖတ်ရှုနိုင်ပါတယ်ရှင်
။မြန်မာနိုင်ငံနဲ့ပတ်သက်လို့ Facebook ရဲ့အရေးယူမှုကြာဆင်းနေစေဆိုတဲ့ခေါင်းစဉ်နဲ့LC Thomas ရေးသားတဲ့စောင်းမကို Foreign Policy Online မှာဖတ်လိုက်ရပါတယ်။မြန်မာနိုင်ငံမှာအရက်သားတွေပေါ်အကြမ်းဖက်မှုကျူးလွန်နေတယ်ဆိုတော့လက်နက်ကင်အုပ်စု၄ခုရဲ့အကောင့်တွေကိုပြီးခဲ့တဲ့ February လမှာ Facebook ကပိတ်ပင်ခဲ့ပါတယ်။မြန်မာနိုင်ငံအတွင်းမှာတင်းမာမှုမီးတောက်တွေဆက်လက်မလောင်ကျွမ်းရအောင်ဒီလက်နက်ကင်အဖွဲ့တွေရဲ့အကောင့်တွေကိုပိတ်ပစ်ခဲ့တာဖြစ်ပေမဲ့ရပိုင်းအတွင်းမှာပဲဒီလို့ရမအောင်မြင်ဘူးဆိုတာကိုရှင်းရှင်းလင်းလင်းသိခဲ့ရပါတယ်။အဲ့ဒီလိုပိတ်ပင်ပြီးတဲ့နောက်အကောင့်အသစ်စာမျက်နှာဓာစင်ပေါင်းများစွာပေါ်ထွက်လာပြီးတောင်းကျမ်းသူတွေအထူးသဖြင့်အေးရခိုင်တပ်ဖွဲ့ကိုထောက်ခံပြီးဝါဒဖြန့်မှုတွေကိုရှယ်လုပ်လာကြပါတယ်။မြန်မာနိုင်ငံမှာတိုင်းရင်းသားလက်နက်ကင်တပ်ဖွဲ့အများအပြားဟာကိုယ်ပိုင်အုပ်ချုပ်ရေးရဖို့ဆယ်စုနှစ်နဲ့ချီပြီးအစိုးရစစ်တပ်ကိုတိုက်ခိုက်လာကြတာပါ။ဒီအထက်က Facebook ကပိတ်ပင်လိုက်တဲ့အဖွဲ့တွေကတော့ AA ရခိုင်လက်နက်ကင်တပ်ဖွဲ့ MNDAA ကိုကန့်တပ်ဖွဲ့ KIA ကချင်တပ်နဲ့TNLA တောင်းပလောင်တက်တို့စူပေါင်းထားတဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့ပဲဖြစ်ပါတယ်တက်မတော်ဟာ AA ရခိုင်တပ်ဖွဲ့ဝင်တွေရ ခိုင်ပြည်နယ်အတွင်းခြေကုပ်စခန်းတွေမတည်ဆောက်နိုင်အောင်ဟန်တာတိုက်ခိုက်နေတာလည်းဖြစ်ပါတယ်မြန်မာနိုင်ငံအတွင်း Facebook သုံးဆွဲမှုဟာလူဦးရေ53သန်းရှိတဲ့အနက်တန်း20ရှိတဲ့အထိကြီးထွားလာနေပါတယ်နိုင်ငံတကာအနေနဲ့တက်မတော်ရဲ့ Rohingya တွေပေါ်လူအခွင့်အရေးကျူးလွန်မှုတွေကိုသာအလေးထားနေပေမဲ့မြန်မာစစ်တပ်ဟာရခိုင်တိုင်းရင်းသားတွေပေါ်မှာလည်းအကြမ်းဖက်မှုတွေကျူးလွန်ပြီးနယ်မြေထိန်းချုပ်မှုခိုင်မာအောင်ကြိုးပမ်းနေတာဖြစ်ပါတယ်ဒီပရိပခမှာနှစ်ဖက်လုံးကအရက်သားတွေအပေါ်လူခွင့်ရေးချိုးဖောက်တဲ့အထောက်ထားတွေတွေ့ရကြောင်း AI အစီရင်ခံစာတစောင်ကဖော်ပြပါတယ်ရခိုင် AA အဖွဲ့အပေါ်အွန်လိုင်းကထောက်ခံမှုတွေကိုဖျက်တောက်ပြီးတက်မတော်အပေါ်ထောက်ခံမှုတွေကိုလွှတ်ပေးထားခြင်းဟာ Facebook ကမြန်မာအစိုးရကိုပံ့ပိုးရကြနေတယ်လို့စောဒကတက်ကြပါတယ်တကယ်တော့တက်မတော်ခေါင်းဆောင်ပိုင်းအပါဝင်မြန်မာအစိုးရတွေကပုံကိုတချို့ကိုလည်းအစိုးပိုင်းကပိတ်ပင်ခဲ့ပြီးဖြစ်ပါတယ်မြန်မာအရက်ဖက်အဖွဲ့အစည်းတွေက Facebook CEO မတ်ဇူကာဘတ်စီကို2018ခုနှစ်ကပေးပို့ခဲ့တဲ့အိတ်ဖွင့်ပေးစာတစ်စောင်မှာ Facebook အနေနဲ့အမုန်းစကားတွေကိုထိထိရောက်ရောက်အေးအေးယူဆောင်ရွက်နိုင်ဖို့အဓိကအားဖြင့်လိုအပ်နေတာမြန်မာဘာသာစကားကျွမ်းကျင်သူတွေဖြစ်တဲ့ဒီနေရာမှာ Facebook ဘက်ကဟာကွက်ဖြစ်နေတယ်လို့ဖော်ပြထားပါတယ်မြန်မာစကားပြောတတ်သူတရာခန့်ကို Facebook ကငှားရမ်းတာဝန်ပေးထားတယ်ဆိုပေမဲ့အဲ့ဒီတဲကဘသူမှမြန်မာနိုင်ငံအတွင်းမှာနေထိုင်သူတွေမဟုတ်ကြပါဘူး Facebook ကုမ္ပဏီဟာဒီနှစ်နှောင်းပိုင်းမှာမြန်မာနိုင်ငံအတွင်း Digital နည်းပညာတက်မြောက်ရေးအစီအစဉ်တစ်ရပ်ပြုလုပ်မယ်လို့စီစဉ်ထားပါတယ်ဒီအစီအစဉ်ဟာတိုးတက်မှုတစ်ရပ်ဖြစ်ပေမဲ့ Facebook သုံးတဲ့မြန်မာသန်းပေါင်း20အတွက်စောင့်ကြည့်သူ100ထဲထားရှိတာကတော့မလုံလောက်ဘူးလို့ဆိုပါတယ် Digital နည်းပညာတက်မြောက်တိုင်းလဲမြန်မာလိုရေးထားတဲ့အမုန်းတရားတွေကိုဟန်တားနိုင်ပွဲမရှိဘူးလို့ထောက်ပြထားပါတယ်ခင်ဗျာ
ပြည်ရဲ့ပုထုနှစ်မနက်ခင်းစီစဉ်တွေကိုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။အခုဆက်လက်နားဆင်လေ့လာကြရမယ့် American Style Indian အသုံးအင်္ဂလိပ်သင်ခန်းစာကိုတော့ဒေါ်လှလှတန်းကစီစဉ်ပို့ချထားပါတယ်ရှင
်။ဒီကိမ်းနဲ့တင်ပြမယ် EGM အသုံးကတော့
Give someone a hard time
ဖြစ်ပါတယ်။စာလုံးပေါင်းကG I V E give ကပေးတာ S O M E O N E someone ကတူတယောက်ရဲ့ A ကတခုတခါ H A R D hard ကခက်တာ T I M E time ကအချိန်ဆိုတော့စကိုက်ခွင့်ရဲ့တိုက်ရိုက်ဒီပေကတော့လူတူတယောက်ကိုခက်ခဲတဲ့အချိန်ပေးတာပေါ့ idiom ဆိုရဲ့တဝက်ဒီပေကတော့လူတူတယောက်ကိုစိတ်တော့ကရောက်အောင်စိတ်ဆင်းရဲအောင်စိတ်မတက်မသာဖြစ်ရလေအောင်စိတ်တူအောင်စိတ်အနှောက်အယှက်ဖြစ်အောင်ဒုက္ခရောက်အောင်လုပ်တာကိုဆိုတာဖြစ်ပါလေဒီတော့ ਨੇ ပတ်တယ်လို့ George Groby ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် My boss is giving me a hard time by asking me to do a lot of things in a short time
ကျွန်တော်ဆရာသမားကကျွန်တော်ကိုစိတ်ညစ်ရအောင်လုပ်နေလေရဲ့အချိန်တူတူအတွင်းမှာခိုင်းထားတာလှုပ်ရှားတွေကလည်းတပုံကြီးပါပဲဗျာလို့ထိပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ My boss is giving me a hard time by asking me to do a lot of things in a short time.
လူတူတူကိုစိတ်တော့ကရောက်အောင်စိတ်ဆင်းရဲအောင်စိတ်မတက်မသာဖြစ်ရလေအောင်စိတ်တူအောင်စိတ်အနှောက်အယှက်ဖြစ်အောင်ဒုက္ခရောက်အောင်လုပ်တာကို idiom အသုံးရဘယ်လိုပြောမလဲ
give someone a hard time
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိမ်းနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်တော်လှန်ရေးသံစီစဉ်ထုတ်လွှင့်ပေးနေတဲ့ American Style Indian အသုံးအင်္ဂလိပ်သင်ခန်းစာကိုနားဆင်လေ့လာခဲ့ကြရတာဖြစ်ပါတယ်ရှင်အခုအမျိုးသမီးခန္ဓာကိုထုတ်လွှင့်ပေးပါတော့မယ်ကမ္ဘာတဝန်းအမျိုးသမီးတွေဟာတာမန်အခြေအနေမှာတောင်အမျိုးသမီးဖြစ်တဲ့အတွက်ခွဲခြားဆက်ဆံမှုအကြမ်းဖက်မှုတွေရဲ့ဒဏ်ကိုခံရလေရှိသလိုတာမန်အခြေအနေထက်ကျော်လွန်တဲ့စစ်ပွဲတွေလက်နက်ကင်ပြိပက္ခတွေဖြစ်ပွားရာနေရာတွေမှာဆိုရင်တော့မိသားစုအခက်အခဲတွေနဲ့အတူအကြမ်းဖက်မှုတွေနဲ့စစ်ပွဲတွေရဲ့ဒဏ်ကိုပိုးပြီးတော့ခံစားရလေရှိပါတယ်။ဇွန်လ20ရက်နေ့ဟာကမ္ဘာဒုက္ခသည်များနေ့ဖြစ်တာမို့အမျိုးသမီးဒုက္ခသည်တွေကြုံတွေ့ရတဲ့အခက်အခဲရုန်းကန်ရတဲ့ဘဝအခြေအနေတွေနဲ့အတူဒီလိုအမျိုးသမီးတွေအတွက်ဘလို့အထောက်အပံ့အကူအညီတွေလိုအပ်နေသလဲဆိုတာတွေကိုဒီသတင်းပတ်ရဲ့အမျိုးသမီးကန္တာမှမှတ်ခင်ပြုထွေးကတင်ဆက်ထားပါတယ်ရှင် You can bend but never break me Cause it only serves to make me More determined to achieve my final goal ဘာတဝဲလူပေါင်း83တန်းနီးပါးဟာအာနာရှင်ဆူရရရဲ့ဖိနှိပ်အုပ်ချုပ်မှုတွေလက်နက်ကင်ပြိပက္ခတွေနဲ့စစ်ပွဲတွေကြောင့်အိုးအိမ်ဆုံးခွာထွက်ပြေးနေကြရတယ်လို့ဒုက္ခသည်ဆိုင်ရာကုလသမဂ္ဂအေဂျင်စီ UNHCR ကပြောပါတယ်။ဒီလိုဒုက္ခသည်တန်း80ကျော်ထဲမှာ50ရာခိုင်နှုန်းလောက်ကအမျိုးသမီးတွေပါ။ကိုယ်နိုင်ငံအတွင်းကနိုင်ငံရေးအခြေအထဲတွေစစ်ပွဲတွေကြောင့်ဘေးလွရာကိုထွက်ပြေးလာကြတဲ့အမျိုးသမီးဒုက္ခသည်တွေဟာလိမ်မိုင်းဆိုင်ရာအကြမ်းဖက်မှုတွေမှာပြစ်မှတ်ထားတိုက်ခိုက်ထားခံကြရတယ်လို့ခွဲခြားဆက်ဆံမှုတွေနဲ့တခြားသောစိတ်ပိုင်းရုပ်ပိုင်းဖိအားတွေကိုလည်းခံကြရလိမ့်ရှိပါတယ်။ဒုက္ခသည်မျိုးသမီးတွေကြုံတွေ့ရတဲ့အခက်အခဲတချို့ကတော့ကိုယ်တိုင်ဒုက္ခသည်ဘဝကိုဖျက်ဆီးခဲ့ပြီးလက်ရှိမှာလည်းဒီအမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မှာအာရှနိုင်ငံတွေကဒုက္ခသည်တွေအတွက်ကျန်းမာရေးဆိုင်ရာအထောက်အပံ့တွေပေးနေတဲ့ Community Health for Asian Americans အဖွဲ့ကမနွယ်ဦးကပြောပါတယ်။
စစ်ပြေဆောင်ဒုက္ခသည်ဘဝအန္တရာယ်ကတော့အများကြီးပါပဲပြောလို့မဆုံးတော့ဘူးပေါ့နော်ကျွန်တော်မြန်မာပြည်စင်ကဘာမှဆင်းဆင်းနိုင်ငံဒုက္ခသည်အများဆုံးနိုင်ငံထဲမှာကျွန်တော်မြန်မာပြည်ပါတယ်ပေါ့ဆိုတော့ကျွန်တော်ရခိုင်ပြည်စင်လည်းအခုလောလောဆယ်ကြည့်လိုက်ပေါ့လူတွေတော်တော်များများရခိုင်နှုန်းကခနစ်စရခိုင်နှုန်းကအမျိုးသမီးတွေကလေးတွေအဖိုးအဖွားကြီးတွေကဘဝအန္တရာယ်မြင်းမျိုးကြောင့်ဖက်ပြနေရတယ်ဒီနေ့ပေါ့နော်ဆိုတော့နာမည်တွေကကျတော့မပါရဲ့မြေကြီးမှာခက်ခီရှိလေဆိုတော့စိတ်ပူပန်သောကတွေနဲ့ဖြစ်ဖြစ်နေရတယ်။စောင်းဝင်းနေအဆင်မပြေဘူးစိတ်ပန်းဆိုင်ရာနာမည်ဆိုင်ရာရန်ပူပန်သောကမှုတွေရှိရဲ့။ပြီးရင်စစ်ပြေဆောင်ဒုက္ခသည်တွေမှာမြေပါခင်းကဖြစ်တာကကျွန်တော်ဒီဆိုင်ရင်းကမြေကြီးတွေဖြစ်တယ်ခလေးတွေဖြစ်တယ်။သူတို့ခလေးတွေကလည်းအဲ့ဒီနေရာဒုက္ခသည်တစ်ဆိုင်တွေမှာမွေးဖွားလာတဲ့ခလေးတွေလည်းအများကြီးရှိတယ်။ဆိုဒီကလေးတွေစာဝင်းနေသူတို့မိသားစုတွေစာဝင်းနေအဖြစ်ချင်းရှိရအဆင်မပြေဘူးပြီးရင်ကကျွန်တော်ဒီဒီဘဝရှင်ရှင်ဆိုင်ရေးကတော့အရန်ကိုစိုးရင်ရတယ်နေတိုင်းဒီစိုးရင်နေရတာပေါ့နော
်ဒီလိုအခက်အခဲမျိုးစုံခံစားရတဲ့အထဲမှာအဆိုးဆုံးကတော့လူတွေမမြင်နိုင်တဲ့စိတ်ဒဏ်ရာခံစားရတာဖြစ်တယ်လို့မန်နွယ်ဦးကပြောပါတယ
်ဒုက္ခတွေလည်းဖြစ်တယ်ဘဝကိုလည်းအကြမ်းတမ်းခံရတယ်ဟိုမှာစိတ်ပြေတံပေါ့နော်ဝါးမှလည်းသူတို့ဒီကြောင်ဖြစ်ခဲ့တယ်မိသားစုအခက်ခဲတဲ့ကြမ်းဖက်မှုတွေမှာလည်းကျွန်တော်တို့ရင်ဆိုင်ရတဲ့ financial struggle တွေအများကြီးရှိတာပေါ့နော်အဲဒါကြောင့်လူတွေစိတ်ကျမရေရာဆိုမှအရန်ကိုဟိုထွားမှာဖြစ်တယ်နော်သူတို့စိတ်ကျမရေရာထွားမှာဖြစ်လို့ရှိရင်သူတို့အိမ်မှာရှိတဲ့သူတို့ family တွေမှာလည်းရက်ခိုင်မှုတွေရှိတာပေါ့ဆိုတော့အဲ့ဒီဟာကအဓိကအဲ့ဒီဟာကိုလူတွေမမြင်ဘူးပေါ့နော်သူတို့စိတ်ကျမရေရဘလောက်ထိထိဆိုင်မှုရှိလဲသူစားစမိတော့ဘလောက်ထိခက်ခဲရှိလဲဆိုတာပေါ့နော်။အဲကြောင့်ဆိုတော့မြတ်သားရှင်ကအဲဒီစင်ကမာတဲ့ပြီးရင်အဲဒီဒီစစ်ပြေဆောင်နေဘွားမှာစားစမိတွေကဘာဖြစ်လာလဲဆိုတော့ဒီစိတ်ဓာတ်ရအများကြီးကျဆင်းမှုတွေရှိတယ်ပေါ့နော်မနော်မြတ်သားရှင်ပေါ့။ဆရာဒီဟာကလည်းသတိထားဖို့လိုတာပေါ့နော်။မမပြေပါစေကြည့်ကြည့်ပါလားမ။မြတ်သားရှင်နေရာဒီမှာပြင်လို့ဒီမြေကြီးနဲ့ကလေးတွေကတွေ့ချင်နေရတယ်ရှင်ပြေးချောင်းလေဘွားလေပေါ့နော်အဲ့ဟာတွေကအရန်ကိုခက်ခဲအ
ဲ့တော့ဒီလိုမျိုးအမျိုးသမီးတွေရဲ့ကြုံရတဲ့ခက်ခဲတွေကတော့အများကြီးပေါ့နော်ဆိုတော့သစောကပြောတယ်လို့စစ်ပွဲတွေကြောင်ပြရတဲ့တိုင်ပြီးသွားတဲ့ခါကျလည်းဒီကလိုက်ပါလာတဲ့နောက်ဆက်တွဲရိုက်ခတ်မှုတွေပေါ့နော်ပြန်ပြီးတော့ဘဝထူထောင်တဲ့ခါမှာပို့ပြီးတော့ရုန်းကန်ရတဲ့ဒါတွေရှိတယ်ဆိုတော့ဒါကြောင့်မလို့အမျိုးသမီးတွေနဲ့ပတ်သက်ပြီးတော့ဒီအကူအညီစောင့်ရှောက်မှုတွေကဟိုအထူးအလေးထားပြီးတော့ပေါ့နော်အာရုံစိုက်ဖို့လိုအပ်တယ်လို့ထင်ပါလားသူတို့ဘလို့အကူအညီစောင့်ရှောက်မှုအထူးအလေးပြုတင်တာတွေဒါတွေရှိပါလဲ
အဓိကကကြတော့ဒီကလေးတွေအမျိုးသမီးတွေမှာကြတော့နံပါတ်1သူတို့စိတ်တဲ့ရေရာရသူတို့ကိုအပြေရမယ်သူတို့ကလေးတွေအမွေးရရှိမှာကလေးတွေကိုဒီစောင့်ရှောက်ရေးပေါ့နော်ဥပမာစနုံမှုတွေဝေလာမျိုးကျမရဲ့ရာကူညီစောင့်ရှောက်မှုတွေပြီးရင်သူတို့ရဲ့ capacity building အတွက်သူတို့ရဲ့ဒီပညာပိုင်းဆိုင်ရာပေါ့နော် certificate တော့အမှဒီပညာပိုင်းဆိုင်ရာသူတို့ကလေးဆိုသင်တန်းတွေပေးဖို့လိုလိမ့်မလို့ထင်တယ်ဘာလို့ဆိုသူတို့တွေကသင်တန်းတွေပေးပြီး certificate တွေရလာတဲ့နောက်ပိုင်းမှာသူတို့အလုပ်တွေဝင်ငွေတွေများလာမယ်အလုပ်တွေရှာဖွေမှုတွေလည်းဖက်ကလေးနေလာမယ်အဲ့ဒါဆိုရင်သူတို့သူတို့မိသားစုကိုသူတို့ပြန်ပြီးပို့ပြီးကူညီနိုင်တယ်ဖုံလုံးမိသားစုစောင့်ဝေးနေရေးကိုဖုံလုံးရဲ့အတွက်အရေးကြီးတယ်ပြီးရင်အဓိကအမျိုးသမီးတွေမှာအခက်အခဲရှိလဲဆိုတော့သူတို့မျိုးမျိုးသမီးတွေကလှုပ်အရှင်ပြင်းလှုပ်နိုင်ဘူးအလုပ်ရှိလို့ရှိရင်တောင်မှအကြောင်းလဲဆိုတော့သူတို့ကဒီခလေးထိုင်းတဲ့ကူညီထောက်ပံ့မှုတွေရှိဖို့ဟောအင်ဂျင်ဆိုရင်လဲဆိုသူတို့ဝိုင်းပြီးကူညီပေးတာတွေစိတ်မရှိကြဘူးတချို့မိသားစုတွေမှာပြီးရင်မိသားစုတွေကူညီမှုတွေမရှိတဲ့အတွက်ဥပမာခလေးထောက်ခရရှိတဲ့အဲ့လိုမျိုးဌာနတွေကလေဖိထားပြန်လာပေါ့အဲ့ဒီမှာပဲသူတို့ကအလုပ်အ ရှင်ပြေလုံးလုံးနိုင်ပြီးဝင်ဝေကောင်းကောင်းရလာမယ်။ဆက်မီမိသားစုစာဝင်ဒီဖုန်တွေအတွက်ကသူတို့ကအများကြီးဆောင်ရွက်နိုင်ပြီလို့ကျွန်မထင်တယ်
။စစ်ပွဲတွေကနေလွန်မြောက်ပြီးတတိယနိုင်ငံတွေမှာရွှေ့ပြောင်းနေထိုင်ခွင့်ရတဲ့အခါမျိုးမှာလည်းအမျိုးသမီးဒုက္ခသည်တွေရဲ့အခက်အခဲတွေကရပ်တန့်သွားတာမဟုတ်ပါဘူး။နေရာတဲ့ပတ်ဝန်းကျင်အတွက်မှာရှင်သန်ခွင့်ရဖို့ရုန်းကန်ကြရပြန်ပါတယ်။ဒီလိုရုံးကန်တဲ့နေရာမှာလဲအမျိုးသမီးဖြစ်နေတဲ့အတွက်အခက်အခဲတွေကပိုပြီးများတယ်လို့ထိုင်းမြန်မာနယ်စပ်မှာဒုက္ခတွေဘဝအမျိုးသမီးရဲ့တက်ကြွလှုပ်ရှားသူဘဝတွေကိုဖျက်ဆီးခဲ့ပြီးလက်ရှိအမေရိကန်ပြည်ထောင်စုအင်ဒီယားနာပြည်နယ်မှာအခြေချနေထိုင်နေတဲ့မဖြူဖြူချိုင်ကပြောပါတယ
်အမျိုးသမီးဖြစ်နေတဲ့အတွက်ဥပမာအလုပ်သွားလုပ်မယ်ဆိုလို့ရှိရင်ဒီနိုင်ငံမှာဆိုလို့ရှိရင်ကားမောင်းဖို့လိုတယ်နေရာတိုင်းမှာတော့ဟိုဒီမှာဟုတ်တယ်ယူကြီးတွေမှာဆိုလို့ရှိရင်တော့public transport ကိုပို့ကောင်းမယ်ဒါပေမဲ့တချို့နယ်မြို့တွေမှာဆိုလို့ရှိရင်တော့မတို့ကကားမောင်းဖို့လိုတယ်။ဒီမှာတော့မြန်မာပြည်လာတဲ့လူတွေကအဲ့ဒါလေးတွေကသာမတက်ကြဘူးလေနော်။ဆိုတော့မျိုးသားလည်းကားမောင်းဖို့လိုမယ်မျိုးသမီးလည်းကားမောင်းဖို့လိုမယ်ဘယ်သူအရင်တင်လဲစဉ်းစားကြည့်မျိုးသားပဲအရင်တင်ရမှာပဲ။ဘာလို့မျိုးသမီးဖြစ်နေတဲ့အတွက်အိမ်မှာကလေးရှိတယ်။အဲ့ဒါလို့ရှိရင်မျိုးသမီးကဟိုယောက်ျားအရင်တင်ပြီးတော့မှမျိုးသမီးတင်ဆိုတဲ့ဟာမျိုးပေါ့။အဲ့တည်းကသူကနောက်တစ်ဆင့်ပြန်သွားတယ်လေနော်။အဲ့တော့အလုံးတို့ရမှာနောက်တစ်ဆင့်ပြန်သွားတယ်ဆိုလို့ချင်းဝင်ဝင်ဒီကဝင်ဝင်ရှာတဲ့လူကယောက်ျားဖြစ်လာတယ်။ဒါပေမဲ့ဒီမှာမျိုးသမီးကလည်းဟိုဝင်ဝင်ရှာကိုရှာရမယ်ယောက်ျားရောမိန်းမရောလုံးလုံးမှလောက်ပါမယ်နော်။ဆိုတဲ့အခါကျတော့မျိုးသမီးကတင်ရတယ်နောက်မှပေါ့။ပြီးတော့ယောက်ျားကလည်းလှုပ်သွားတယ်မျိုးသမီးကလည်းလှုပ်သွားတယ်။ဒါပေမဲ့အိမ်ကလှုပ်ဖို့ပြန်အလုပ်ကနေပြီးအိမ်ကိုပြန်လာတယ်ဆိုလို့ချင်းအိမ်အလုပ်တွေဘယ်သူကလှုပ်ပါလဲ။ဒီမှာကူနေတဲ့ယောက်ျားတွေကတော့အများကြီးရှိပါတယ်။ဒါပေမဲ့အများစုကတော့လေအင်ရှင်မတွေကပဲပြန်လာရင်အင်အလုံးလုံးကလေးကိစ္စကိုလုံး။အဲဆိုတော့ပင်ပန်းတာကတော့မျိုးသမီးတွေကပူပင်ပန်းတယ်။တာဝန်ယူရတာတွေကလည်းမျိုးသမီးတွေကပို့ပြီးတော့တာဝန်ယူရတာများတယ်။
တတိယနိုင်ငံတွေမှာအခြေချနေထိုင်ခွင့်ရတဲ့ဒုက္ခသည်တွေကိုသူတို့ဘဝတွေပြန်လည်ထူထောင်နိုင်ဖို့အတွက်အဲဒီနိုင်ငံတွေကကူညီထောက်ပံ့ပေးတယ်စောင့်ရှောက်ပေးတယ်ဆိုပေမဲ့လည်းဒါတွေနဲ့တင်မလုံလောက်ပဲလက်နက်ကင်ပြည်ပခါတွေနဲ့စစ်ပွဲတွေအတွင်းစိတ်ပိုင်းရုပ်ပိုင်းဒဏ်ရာမျိုးစုံခံစားရတဲ့အမျိုးသမီးတွေအတွက်သူတို့ရဲ့စိတ်ဒဏ်ရာတွေကိုကုစားပေးနိုင်တဲ့အစီအစဉ်တွေလည်းရှိတဲ့လို့မန်နွယ်ဦးကပြောပါတယ
်နိုင်ငံတကာမှာကသူတို့မြန်မြန်ကလူတွေကြည့်လိုက်လို့ရှိရင်ဒုက္ခတွေဟာစစ်ပြေးချောင်တယ်စာဝဲနေရေးအကုန်ကြီးလိုတာတွေကိုပဲမြင်တယ်ဒါနဲ့သူတို့စိတ်တန်းပိုင်းဆိုင်ရာခံစားမှုတွေကိုကြတော့အလေးနဲ့ထားပြီးတချို့ကူညီပေးတဲ့ဖွေးစေရောအဲ့လိုမျိုးအစိုးရရောနိုင်ငံတကာဖွေးစေရောစီစဉ်ထားတယ်တိမ်ရှိဘူးကျွန်တော်အဲ့ဒါကြောင့်ပဲကျွန်တော်ဒီ mental health ဖြစ်ကြမှာရေးဆိုရင်ကျွန်တော် advocacy လုပ်နေတာလေရှိပါရဲ့ဘာကြောင့်ဆိုတော့ဥပမာအနေနဲ့ဆိုရင်ကျွန်တော်အမေရိကရောက်လာတဲ့ဖြစ်ပြီးဆောင်ဒုက္ခသည်တွေဖြစ်ဖြစ်ဒုက္ခသည်တွေအများကြီးပါလေရောက်လာကြရတယ်ဆိုတော့မြန်မြန်လူတွေကဒီမှာရှိတဲ့အစိုးရအဖွဲ့အစည်းရော NGO တွေကတခြား social service တွေကိုညီပေးတာလည်းအများကြီးရှိပါတယ်။ဒါပေမဲ့သူတို့မှာစိတ်တမ်းရာတွေရှိခဲ့တဲ့အတွက်ကဒီနိုင်ငံကိုရောက်လာတဲ့နောက်ပိုင်းမှာသူတို့မှာပြန်ပြီးအခက်အခဲတွေပေါ်ပြီးစိတ်PTSD post traumatic disorder တွေကြုံရတာလည်းအများကြီးရှိပါတယ်။ဆိုတော့အဲ့ဒါကြောင့်ဒီအဖွဲ့အစည်းတွေအခုလုံဆောင်နေတဲ့အဖွဲ့အစည်းတွေစိတ်ချမ်းသာရေးအဖွဲ့အစည်းတွေအများကြီးလိုပါတယ်။ကျွန်တော်ဒုက္ခသည်စခန်းလေးမှာရောက်ရချင်တာလေဒီတက်ဟိုသက်ခွန်ပေးတာမျိုးမဟုတ်ဘဲနဲ့စောင်းဝိုင်းနေရတဲ့ဖုံဖုံဖို့ပေးတာမဟုတ်ဘဲနဲ့စိတ်ချမ်းသာရေးရာသီဥတည်ဖို့အတွက်က technique တွေများစိတ်ချမ်းသာရေးပါရဂူတွေနဲ့အတူတူကလက်တွဲပြီးရင်ဒုက္ခသည်စခန်းလေးမှာလည်းအများကြီးလုံခြုံဖို့လိုလိမ့်မယ်လို့ထင်တယ
်ဒီလိုမျိုးဒုက္ခတွေပြီးကြုံတွေ့ရတဲ့စိတ်ပိုင်းရုပ်ပိုင်းဆိုင်ရာခက်ခဲတွေကိုဟန်တားနိုင်မှုကူညီပံ့ပိုးမှုတွေလိုအပ်နေတဲ့တစ်ချိန်တည်းမှာပဲဒီဒုက္ခတွေပြီးအစကတည်းကရှိမလာအောင်လုပ်ဖို့ကလည်းအရေးကြီးပါတယ်။စစ်ပွဲတွေလက်နက်ကင်ပြိပက္ခတွေသာမရှိဘူးဆိုရင်ဒုက္ခပဲဆိုတာရှိလာမှာမဟုတ်ဘူး။ဒီကနေ့အမျိုးသမီးဒုက္ခတွေပြီးကြုံတွေ့နေရတဲ့ဘဝအခက်အခဲတွေဟာလည်းသူ့အလိုလိုလျော့ပါသွားနိုင်တာပါ။ဒါကြောင့်စစ်ပွဲတွေရပ်တန့်နိုင်ဖို့ကအရေးကြီးဆုံးပဲဆိုတာကိုတင်ပြရင်းနဲ့ဒီသတင်းပဲအမျိုးသမီးခန္ဓာကိုဒီမှာပဲအဆုံးသတ်ပေးရစီရှင်။
မခင်ဖြစ်ထွေးစီစဉ်ထုတ်လွှင့်ပေးခဲ့တဲ့အမျိုးသမီးကန္တာကိုနားဆင်ကြရတာပါရှင်အခုဆက်လက်နားဆင်ကြရမယ်သိပ္ပံနဲ့ဤပညာအစီအစဉ်ကိုတော့ဒေါက်ခင်မျိုးသက်ကစီစဉ်တင်ဆက်ထားပါတယ
်ဒီကဘတ်တော့ဘီမူးဖြစ်ချင်သူတွေအင်ဂျင်နီယာလုပ်ချင်သူတွေအားကြစေမယ် You Dream Global အဖွဲ့ကြီးရဲ့Keep to Cairo အစီအစဉ်အကြောင်းကိုပြောပြပေးပါမယ်ဒီဖွဲ့ရဲကဆယ်ကျော်သက်ចောင်းသားကလေးတွေဟာ down Africa day, down by a songani, nyao pet a songo, go rain south day lay in a go rain monkey, job chapodre, Josa Jar, Jaman. Down Africa, Nangama, you dream global, go corre, and you pray little pray, she bade, deep pray go to round to God, at that second and a year, Megan, one of her. ตุ้ยเอ่พွဲมาเซจอแตยจองดาจองดูกาเนเซบาบาเลตรุเนทายาตองแอฟริกานักงานเกปตองกานีแอฟริกาไตเมียวปันอียิปต์นักงานไคโรมิโรทีอตองอเปียนลีนเปียนตันเนเกปตูไคโรอซีเซนโกซวยเกบาเลดีโลแอฟริกาไตโกဖြတ်ပြီးเปียนตันဖို့အကြံဘယ်လိုရလာတာပါလဲ
I was too lazy to study biology, and then my imagination started going, and then I was like, okay, that's not
such a pussy thing.
ပါလို့ရင်ကောင်းလဲလို့လိုင်စင်းစားရင်စင်းစားရင်ကပဲဟုတ်ပြီအာဖရိကတိုက်ပေါ်ဖြတ်ပြီးလေးနဲ့ပြန်ရင်ကောင်းမလားပေါ့နော်ဒီအတွေးကိုသူကလက်တွေ့အကောင့်ထဲပေါ်ဖို့အတွက်စူးစမ်းခဲ့တာပါသူရဲ့ယူဒရင်းဂလိုဘယ်အဖွဲ့ထဲဝန်ကျင်သူတွေဝန်နိုင်ပြီလို့ကြေညာလိုက်တော့ရှောက်လွန်လာတင်တဲ့သူကတစ်ထောင်ကျော်ရှိနေပြီဒီအထက်ကမှသူကအဖွဲ့သား 600 ရောက်မှာလေးမောင်းလိုင်စင်ရပါပြီသူတို့ဟာသူ့ပါဝင်အဖွဲ့သား6ယောက်မှာလေးမောင်းလိုင်စင်ရပါပြီသူတို့ဟာသူ့ရှောက်ထားတဲ့ငွေရောင်စလင်းဖိုးလင်းလေးကိုအလှည့်နဲ့မောင်းပါပါဒီလေးမောင်းလိုင်စင်ရဖို့အတွက်လွယ်တော့မလွယ်လာပါဘူးဘွဲတစ်ခုယူဖို့အတွက်စူးစမ်းတယ်လို့စူးစမ်းကြရတာပါအခုတော့ဂျုံလာလေးမှာပဲဒီခီးစင်ကိုစတင်နိုင်တာဖြစ်ပါတယ်
If you're a teenager and you already built a plane, you can say to yourself, well, I built a plane when I was a teenager. What else can I do?
ကဲလို့ကိုယ်တိုင်ကစေကျော်သက်တယောက်လေးဖြစ်နေလေးရင်းမြန်တစ်စင်းကိုလည်းစောက်ခဲ့နေဆိုရင်ကိုကူကူပြန်ပြောလို့ရတယ်။ကဲငါဟာစေကျော်သက်ဘဝမှာပဲလေးရင်တစ်စင်းလဲစောက်ပြီးပြီ။နောက်ဘာလုပ်နိုင်သေးလဲပေါ့နော်။
ဒါဒီမကသေးဘူးဆေကျော်တက်တွေကအာဖရိကတိုက်ကိုဖြတ်ပြီးပြန်ပြနိုင်နေဆိုတာကသူများထက်ထူးနေတာမို့တကယ်ပဲအားကျစရာပါသူရဲ့အဖွဲ့သားအယောက်20ဟာတောင်အာဖရိကနိုင်ငံထုတ်စလင်းဖိုးအမျိုးအစားလေးရင်အစိပ်ပိုင်းတွေကိုဝယ်ပြီးကိုယ်တိုင်တက်ဆင်ကြပါတယ်လေးရင်အစိပ်ပိုင်းငယ်ပေါင်းက1000နဲ့ချီရှိတာပါဒီဆေကျော်တက်ကလေးတွေဟာအခုသတင်းသုံးပါအတွင်းမှာပဲလေးရင်တစ်စင်းကိုတိစောက်နိုင်ခဲ့ ော့သူတို့လေးတွေပဲလောက်ခဲ့တာပါအခုလိုလင်းတိဆောက်ခဲ့တဲ့အထက်မှာအသက်15နှစ်ရွယ် Agnes Semila လည်းပါပါတယ်ပထမတော့သူတို့ဒီလိုအာဖရိကတိုက်ကိုဖျက်ပြီးတော့ပြန်ဖို့လင်းတိဆောက်မယ်ဆိုတော့ကိုလူကြီးတွေကမယုံကြပါဘူးတဲ့အခုတော့သူ့တက်တိတ်ကိုဂုံယူနေပါပြီတဲ့ဒါအပြင်လင်းကိုယ်တည်းတက်ဆင်ရမှာရောလင်းတီတီငင်းငင်းမောင်းနိုင်ဖို့အတောင်ပံတွေတက်ဆင်ဖို့ဒါတွေကိုတာဝန်တွေယူပြီးကူညီခဲ့တဲ့ဆန်လက်မကသူတို့လင်းအတွက်သူ့မှာယုံကြည်မှုအဖြစ်ရှိတယ်လို့ပြောပါတယ
် I know for a fact that my team did their best their absolute best and I'm very confident that this airplane
ကျမတို့အဖွဲ့ကအကောင်းတကအကောင်းဆုံးလုပ်ကြရဲဆိုတာကျမသိပါတယ်ဒါကြောင့်လေဒီလေရင်ကလေးကကိုင်ရိုအထိအသွားပြန်ကောင်းကောင်းမောင်းနိုင်မယ်ဆိုတာကိုကျွန်မယုံပါတယ်
။သူတို့ဟာသူတို့ရဲ့လေရင်ကိုတောင်အာဖရိကနိုင်ငံဂျိုဟန်နက်စ်ဘတ်ကနေကိတ်တောင်အထိအစမ်းပြန်သန်းချိခဲ့တာဖြစ်ပြီးကောင်းကောင်းပြန်သန်းနိုင်တာကိုတွေ့ခဲ့ရပါတယ်။လေရင်မောင်းမဲ့ချက်အထက်ကတယောက်ဖြစ်တဲ့ရက်ဆယ်ကိုနိုအာရှန်ကတော့သူတို့ရဲ့အောင်မြင်မှုအတွက်တိတ်ကိုပြောနေတာပါ
။ We feel that. That's our baby.
seeing that now it's no longer like about
ဒီလေရင်လေးကကျမတို့စောက်ထားတာလေကျမတို့ရဲ့ကလေးလေးပါအခုတော့လေရင်လုံများမှာလူကြီးတွေပဲလုံနိုင်တယ်လို့ပြောလို့မရတော့ပါဘူးကျမတို့လူငယ်တွေလည်းဒီလို project တွေမှာဝင်လုံနိုင်ပြီလေဒီလိုလုံနိုင်တာကြောင့်ပဲလေရင်လုံများမှာတကယ်ဝင်လုံလာခြင်းတဲ့သူတွေအများကြီးရှိလာတော့မယ်လို့ထင်ပါတယ
်လေရင်စောက်တာကလည်းကိုယ်တိုင်မောင်းရတဲ့အတွက်သူကိုယ်တိုင်အရင်ကတည်းကပို့ပြီးတော့လေရင်လုပ်ငန်းကိုစိတ်ဝင်စားလာတယ်လို့ပြောပါတယ် You Dream Global ကိုတည်ထောင်ခဲ့တဲ့မိခင်ရဲ့မိဘနှစ်ဦးစလုံးဟာလင်းရင်လုပ်ငန်းမှာအလုပ်လုပ်ကြရပါလေ။သူ့ဖခင် Dash Wanna ကပုဂ္ဂလိကလင်းရင်တွေမောင်းတဲ့လင်းမှုတယောက်ပါ။ Slang for လင်းကိုဆင်ဖို့ပုံမှန်အတိုင်းဆိုအလုပ်သမားတယောက်နာရီ3000လောက်ဖို့လိုတာဖြစ်ပြီးဒီဆဲကျော်တက်တွေကသတင်း3ဘတ်တွင်တက်နိုင်တယ်လို့ပြောပါလေ။သူကသူ့သမီးမိခင်မောင်းတဲ့လင်းကိုစောင့်ကြည့်ဖို့နောက်လင်းရင်စင်းနဲ့လိုက်ပြီးပြန်တမ်းမယ်လို့လည်းပြောပါလေ
။
The plan is crazy enough. It doesn't need to be that crazy that my daughter must fly across Africa by herself. So I don't know. I'll go and
Africa dai go di ba thai ga ni ho ba thai thi phyat bi le yin maung mae tu ga chano tami phit ni lo sait lou sha ara tha di lo pyan mae so de a si sin go ga ma yau nai sia ba da jao tami okay ye la lo chano ko dai lai bi chi ma ba chano ga tu that po bi atwe chong shi do tu ro song phyat chat twe man man kan kan chwa nai aw lai bi aku nyi pe ma ba
Africa တိုက်ကိုဖြတ်ပြန်မဲ့ចောင်းသားလေရင်ကိုဆောင်းဆောင်မဲ့လေရင်ပေါ်မှာမိခင်ရဲ့ဖခင်နဲ့သူလိုက်ပြီးတော့ပြန်မဲ့သူနောက်ယောက်ကတော့ You Dream Global Project ရဲ့ Director လည်းဖြစ်ចောင်းသားတွေရဲ့နီးပြလည်းဖြစ်တဲ့လေရင်မှု Wana Phenomenon ဖြစ်ပါတယ်။တနေရာထဲမှာအချိန်ကြာကြီးထိုင်ရတဲ့လေရင်မောင်းသူတွေဟာပင်မနှွမ်းနေပြီးအာယုံမဆိုင်နိုင်မဲ့ဖြစ်လာလေရှိတာကြောင့်အထူးသတိထားဖို့လိုတယ်လို့ပြောပါတယ်။
Obviously, fatigue plays a big role that we need to manage with the students so that we can make sure that they are always awake, that they are always sharp.
သူတို့ပြန်မှန်းပြီးအာရုံမစိုက်နိုင်ပဲဖြစ်လို့ရှိတာကြောင့်ကျောင်းသားတွေဒီလိုမဖြစ်အောင်ကျွန်တော်တို့စီစဉ်ပေးဖို့လိုပါတယ်။ဒါမှသူတို့လေးတွေအမြဲတက်ကြွလမ်းဆန်းနေပြီးဆုံးဖြတ်ချက်တွေလည်းမှန်မှန်ကန်ကန်ချနိုင်မှာပါ။ဒါဟာသူတို့ရဲ့လောက်ကိုင်နန်စွမ်းကိုပိုလာစေမှာပါ
။ You Dream Global အဖွဲ့ဟာ Cape Town ကနေ Cairo, Cairo ကနေ Cape Town အတော့ပြန်မိုင်9500လောက်လေရင်မောင်းနေမှာပါသူတို့ရဲ့လေရင်ဟာ6နာရီခွဲလောက်တောက်လျှောက်ပြန်တက်နိုင်တာပါသူတို့ပထမဆုံးရန်နာမယ့်နေရာကနမီးဘီယားကန်ယူရန်မြို့ကလေးဖြစ်တဲ့လူတရက်စ်ပါအီဂျစ်ကိုမရောက်ခင်ဇင်ဘာဘွေမာလာဝီတန်ဇန်နီးယားကင်ညာအက်သီယိုးပီးယားနဲ့အီရီထရီးယားနိုင်ငံတွေကိုဝင်มาဖြစ်ပါတယ်အပြန်လမ်းမှာတော့ယူဂန်ဒါရဝန္ဒါဇမ်ဘီယားနဲ့ဘော့ချဝနာနိုင်ငံတွေကိုဝင်ဖို့စီစဉ်ထားတယ်ဆိုတာကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစို့နောက်တစ်ပတ်မှာပြန်ပြီးဆုံရအောင
်ဒေါက်ကင်မြို့သက်စီစဉ်တင်ဆက်ပေးနေတဲ့သိပ္ပံနဲ့ဤပညာစီစဉ်ကိုတောက်ကြနေညမှာတင်နာစစ်နိုင်ပြီးပြန်လည်ထုတ်လွှင့်ချက်ကိုအခုလိုစနေမနေ့ခင်တိုင်းမှာနားဆင်နိုင်ကြပါရစေအခုညပိုင်းမှာတော့မြန်မာတခွင်သတင်းထောက်မဆုဓာတ်ရိုက်လေလံဆွေးနွေးခံစတဲ့ကန္တာရီစောင့်မျှော်နားဆင်နိုင်ကြပါရစေအခုမနေ့ပိုင်းထုတ်လွှင့်ပေးခဲ့တဲ့တနအိစာအစီအစဉ်အစဆုံးကိုမနေ့၈နာရီကနေ၉နာရီထိလိုင်းဒိုမီတာ16 19 41တို့ကနေနားဆင်နိုင်ပါရစေဒီကနေ့မနေ့ဖက်ထိတ်တန်းရောက်နေတဲ့သတင်းအချင်းချုပ်ကိုတော့ကိုရမေထွန်းကပြောပြပေးပါမယ်ရှင်
Iran Protective for American Tamra Donald Trump ga chata break ni ma khwin pye che pe ga bi me naw pai ma di khwin pye che ko pyan yut thain ga de so le tadin na patat pi Tamra Trump ga taw cha ni ga Twitter ma yee ta ya ma American ni ne Iran ma shi de pye mat thong ko taik khat pho a sin thin phit ni ga chaung taik khat mu ma sa tin mi 7 minute a lo ma amain ko yut thain ga chaung yee ta ga ba de ဗင်နီဇွဲလားနိုင်ငံရဲ့ခံစားနေရတဲ့ဒုက္ခတွေအဆုံးသတ်ဖို့အတွက်သမ္မတနီကိုလတ်စ်မဒူရိုကိုဖြုတ်ချဖို့လိုအပ်တယ်လို့တိုက်ခိုက်ကောင်ဆောင်ဟွမ်ကွိုက်ဒိုကကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမှာမင်းကြီးမီရှဲဘာရှာလေးနဲ့တွေ့ဆုံရမှာပြောကြားလိုက်ပါတယ်။တိုက်ခိုက်ကောင်ဆောင်ဟွမ်ကွိုက်ဒိုကလက်ရှိသမ္မတနီကိုလတ်စ်မဒူရိုကိုဖြုတ်ချဖို့ကြိုးစားနေတာ၅လတာကြာမြင့်ခဲ့ပေမဲ့ကုတိတော်အောင်မြင်မှုမရသေးပါဘူး။34ချိန်မြောက်အာဆီယံထိပ်သီးအစည်းအဝေးတက်ရောက်ဖို့အတွက်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ထိုင်းနိုင်ငံမှာရောက်ရှိနေပါတယ်။အာဆီယံထိပ်သီးအစည်းအဝေးကိုထိုင်းနိုင်ငံဘန်ကောက်မြို့မှာဇွန်လ22ရက်နေ့က23ရက်နေ့အထိနှစ်ရက်တာကျင်းပမှာဖြစ်ပါတယ်။အမေရိကန်နိုင်ငံသားဝင်ကြီးဌာနကတောက်ကြနေကထုတ်ပြန်လိုက်တဲ့2018ခုနှစ်အတွက်နိုင်ငံဘာသာရေးလွတ်လပ်ခွင့်အစီရင်ခံစာမှာမြောက်ကိုရီးယား၊ Iran ၊ Russia ၊ Myanmar နဲ့တရုတ်နိုင်ငံပါဝင်နိုင်ငံတချို့ကိုဘာသာရေးလွတ်လပ်ခွင့်ချိုးဖောက်တဲ့နိုင်ငံတွေဖြစ်ဖော်ပြထားပြီး Uzbekistan နိုင်ငံကိုတော့ပြည်သူတွေရဲ့ရပိုင်ခွင့်အခြေခံရပိုင်ခွင့်ကိုလေးစားလိုက်နာတဲ့နေရာမှာတိုးတက်မှုရှိလာတယ်လို့ကြေညာထားပါတယ်။
စနေနေ့မနက်ခင်းထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုရဲမင်းထွန်းကြည်ညာပေးသွားတာပါဒီမနက်အစီအစဉ်ထုတ်လွှင့်ရမှုကကိုညံဝင်းအောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့စီနပ်ဒရာမန်ဖြစ်ပါတယ်ရှင်ဒီကနေ့ညနေပဲ6နာရီခွဲကနေ9နာရီအထိထုတ်လွှင့်မယ့်အစီအစဉ်တွေကို9ဒိုမီတာ18 kHz 1683 9ဒိုမီတာ19 kHz 15565 9ဒိုမီတာ25 kHz 11965တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ကြပါတယ်ဖီယိုရီတော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ VOA ကိုနားဆင်အားပေးခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျမခွာညိုပါရှင
This program has come to you from the Voice of America, Washington.